Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VO American တိုင်းရဲ့2018ခုနှစ်မေလ18ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းနမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်တင်ဆက်မှာပ
ါကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့ထိပ်သီးတွေ့မဲ့အစီအစဉ်ကနေထွက်ကောင်းထွက်မယ်လို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးတောက်ကိုရီးယားကကြိုးပမ်းနေပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုနဲ့ပတ်သက်လို့ထောက်လိုင်းရေးအသံဝင်ရဲ့တွေ့ရှိချက်ကိုအငင်းပွားစရာမရှိတဲ့အကြောင်းထက်လွတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကပြောလိုက်ပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရင်းညာတွေပေါ်အကြမ်းဖက်မှုအဆုံးသတ်ဖို့နဲ့မီဒီယာတွေကိုဝင်ရောက်ပြီးသတင်းလွတ်လပ်စွာယူခွင့်ရဖို့ဒီအမေရိကန်နိုင်ငံရဲ့ဖွံ့ဖြိုးရေးအေဂျင်စီ USDA AID အကြီးအကဲကတိုက်တွန်းလိုက်တဲ့သတင်းနားဆင်ရဖို့ရှိသလိုတက်မတော်ကဝေးဦးစီးချုပ်နဲ့ဒီကနေ့ KNU အဖွဲ့သွားတွေ့ခဲ့တာဘာကြောင့်ပါလဲ
တက်မတော်ကနေဒီတဆုံတရားလမ်းပေါ်ပြီးပြုလို့ဆောင်ရွက်မလားဆိုတဲ့စိုးရိမ်မှုအပေါ်မှာအဲဒါကိုကျွန်တော်တို့ဒီနေချေးလော
က် KNU ရဲ့ဒုက္ခထပရိုဆော့ဖ်ဝဲတူဝင်ပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်တခါဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားရတဲ့ဒုက္ခသည်တွေအနေနဲ့လူအခွင့်ရေးချိုးဖောက်မှုအပေါ်တရားစွဲဆိုလိုတယ်ဆိုရင်အစိုးရကကူညီမဲ့အကြောင်းတွေကိုလည်းတင်ဆက်အောင်မှာပါနောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်ရေးဖြတ်သိမ်းရေးအမေရိကန်ရဲ့တောင်းဆိုမှုကြောင့်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့တွေ့ဆုံမဲ့အစီအစဉ်ကထွက်ကောင်းထွက်ဖို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်သီးတွေ့ဆုံမဲ့ဖြစ်မြောက်ရေးတောင်ကိုရီးယားကကြိုးပမ်းနေပါတယ်။အပြန်အလှန်လေးစားမှုတွေနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်မြင်ကျင်းပနိုင်ရေးတောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးနည်းလမ်းပေါင်းစုံနဲ့အနီးကပ်ညှိနှိုင်းနေကြောင်းတောင်ကိုရီးယားအမျိုးသားလူမျိုးရေးကောင်စီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နျူကလ িয়ার လက်နက်တွေကိုတစ်ဖက်သက်ဖျက်သိမ်းမှုအမေရိကန်ကဆက်လက်တောင်းဆိုနေမယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ထိပ်သီးဆွေးနွေးပွဲမှာပါဝင်ရေးပြန်လည်စဉ်းစားမယ်အကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်ဂျေးကွန်ကမနေ့တုန်းကပြောဆိုလိုက်ပြီးနောက်မှာပဲဇွန်လ12ရက်နေ့စင်ကာပူနိုင်ငံမှာတွေ့မယ်အစီအစဉ်လည်းမရင်မရဖြစ်နေပါတယ်။သမ္မတထရန့်ကတော့ထိပ်သီးဆွေးနွေးပွဲစီစဉ်နှက်ထားတဲ့အတိုင်းဖြစ်မဖြစ်ဆိုတာအမေရိကန်ကိုအကြောင်းကြားတာမျိုးမရှိသေးတဲ့အကြောင်းမနေ့နောက်ပိုင်းမှာပဲသတင်းတောက်တွေကိုပြောပါတယ်။ဖြစ်လာမဲ့အခြေအနေတွေကိုစောင့်ကြည့်သွားမှာဖြစ်သလိုအချိန်ကစကားပြောလိမ့်မယ်လို့လည်းအင်ဂျီရောမှာသမ္မတထရန့်ကပြောခဲ့တာပါနျူကလ িয়ার နဲ့ဖြစ်သေးမြောက်ကိုရီးယားကိုဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်သမ္မတအင်ဂျီရောပြောခွင့်ရဆာရာဟက်ကမီဆန်ဒါစ်ကတော့သမ္မတအနေနဲ့အချိန်နဲ့ဆွေးနွေးညှိနှိုင်းမှုပြင်ဆင်ထားပေမဲ့အစီအစဉ်ပြတ်ခဲ့မယ်ဆိုရင်တော့မြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်ပြီးဖိအားပေးသွားမယ်အကြောင်း Fox News သတင်းဌာနကပြောဆိုထားပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရအောင်ရုရှားကကြားဝင်ဆွတ်ဖက်ခဲ့ကြောင်းအထက်လွှတ်တော်ထောက်လန်းရေးကော်မတီရဲ့စုံစမ်းမှုတွေမှာတွေ့ရှိခဲ့ကြောင်းကော်မတီဥက္ကဋ္ဌရစ်ချတ်ဘားကပြောဆိုလိုက်ပါတယ်။အမေရိကန်ထောက်လန်းရေးအတိုင်းအဝိုင်းရဲ့သုံးသပ်ချက်တွေကိုအငင်းပွားစရာမရှိကြောင်းလဲ Republican ကိုယ်စားလှယ်ကော်မတီဥက္ကဋ္ဌကပြောပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကမကြုံဘူးလို့အောင်ဆွတ်ဖက်ခဲ့တာဟာတန်တရားဖြစ်စရာမလိုကြောင်းလဲပြောဆိုပါတယ်။စလေးလာကြသတင်းရင်းမြစ်တွေထောက်လန်းတွေးရှိချက်တွေစမ်းစစ်ချက်တွေပေါ်အခြေခံပြီးလွှတ်တော်ကော်မတီကအကဲဖြတ်ကောက်ချက်ချခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။သမ္မတရွေးကောက်ပွဲအတွက်စီယုံရေးကာလ2016ဇွန်လတင်းမှဒုံကတားဖြစ်သူထရန့်ဂျူနီယာပါဝင်သမ္မတလောင်းထရန့်ရဲ့မဲဆွယ်ပွဲအဖွဲ့ဝင်တွေနဲ့ရုရှားနိုင်ငံသားတွေတွေ့ဆုံခဲ့ကြတဲ့ကိစ္စကိုစုံစမ်းစစ်ဆေးတွေးရှိချက်စာမျက်နှာပေါင်း2500ကျော်ကိုအထက်လွှတ်တော်တရားရေးကော်မတီကထုတ်ပြန်လိုက်ပြီးနိုင်ပိုင်းအကြားမနေ့တုန်းကပဲအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌကပြောဆိုတာပါထရန့်ရဲ့စီးပွားရေးအဖွဲ့နဲ့တွေ့ဆုံခဲ့တဲ့ရုရှားတွေကတော့သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုထိခိုက်စေမဲ့သတင်းအချက်လက်တွေပေးဖို့ကတိပြုထားတယ်လို့ပြောဆိုထားပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်အကြောင်းရင်းတတိယကျမသိရတဲ့ကိစ္စတွေအတွက်သူ့ရဲ့ကိုယ်ပိုင်ရှင်းနေကိုဒေါ်လာ3000ကျော်ပြန်ထုတ်ပေးခဲ့ကြောင်းအမေရိကန်ဆူရဲ့ကျင့်ဝေးရေးဌာနကိုအင်္ဂါနေ့ကတင်ပြရမှာဖော်ပြထားပါတယ်။ဗန်နိုင်းတုံးဆမှုဆိုင်ရာနှစ်စဉ်စီရင်ခန်းစာဖြစ်တင်ပြတာကိုကျင့်ဝေးရေးဌာနကမနေ့ကထုတ်ပြန်ရမှာတော့2016ခုနှစ်အတွင်းသူ့ရဲ့ကိုယ်ပိုင်ရှင်းနေမိုက်ကယ်ကိုဝင်ကိုဒေါ်လာ3000ကနေ2000ဝက်ထိအပြည့်အဝပြန်ပေးခဲ့တဲ့အကြောင်းသမ္မတကဝန်ခံထားတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲကာလနောက်ဆုံးအချိန်တွေမှာလွန်ခဲ့တဲ့စနေတုန်းကထရန့်နဲ့ညီဆွမှုတယ်လို့ဆွဆွဲထားတဲ့လိန်ဖြော်ပြေးသရုပ်ဆောင် Stormy Daniels ကိုငွေပေးနှုတ်ပိတ်တဲ့အနေနဲ့ရှင်းနေကိုဝင်ကဒေါ်လာ3000 င်းသုံးတော့ပြီးခဲ့တာကိုသမ္မတကပြန်ထုတ်ပြီးခဲ့တာဖြစ်တဲ့အကြောင်းလဲအကျိုးဆောင်ရှိနေတွေကအစည်းအဝေးကလေးကပြောဆိုထားပါတယ်ညှိစုံမှုတွေလို့ဆိုတဲ့ဆွဆွဲချက်ကိုသမ္မတကညှင်းဆန်ထားပေမဲ့အပြာမဲရဲ့မမှန်မကန်ငွေညစ်တဲ့ဆွဆွဲချက်ကိုဟန်ထားဖို့ငွေပေးခဲ့တဲ့ရှင်တွေကိုလက်ဆင့်အကျိုးဆောင်ကဖြစ်ပြန်ပေးခဲ့တာဖြစ်ကြောင်းမကြသေးခင်ကပဲသမ္မတထရန့်ကအတည်ပြုပြောဆိုထားတာပါရှင်တွေကိုယ်ရင်ကလည်းလိန်ဖြိုဖြိုးသီးဥဆောင်အမျိုးသမီးကိုငွေပေးခဲ့တဲ့အကြောင်းဝန်ခံထားပါတယ်ကျင်းဝေးရဲ့ဌာနကိုတင်ပြရမှာရှင်တွေကိုငွေပေးတဲ့ကိစ္စတွေကိုဖော်ပြဖို့မလိုရင်လည်းပွင့်လင်းမြင်သာမှုရှိကြောင်းပြသဖို့အတွက်တင်ပြတာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုထားပါတယ်
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကမြို့တစ်ခုကိုပြန့်နှံ့ကူးစက်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပြီးကပ်ပြီးသည့်ဖြစ်လာမဲ့အပေါ်စိုးရိမ်နေကြပါတယ်။နိုင်ငံအနောက်မြောက်ပိုင်းအီကတ်တာပြည်နယ်တဲကလူတသန်းကျော်နေထိုင်တဲ့ဘန်ဒက်ကာမြို့ကကျန်းမာရေးဆောင်သုံးခုတဲကတစ်ခုမှာအီဘိုလာဗိုင်းရပ်စ်ကူးစက်မှုအသစ်တစ်ခုကိုတွေ့ခဲ့ပါတယ်။ဒီလအစောပိုင်းအီဘိုလာဗိုင်းရပ်စ်ကူးစက်ဖြစ်ပွားတဲ့ဘီကိုရိုကျေးလက်ဒေသကနေကီလိုမီတာ150လောက်ဝေးတဲ့ဘန်ဒကာမြို့မှာကူးစက်မှုအသစ်တွေ့ခဲ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတက်ဒရိုအက်ဒနွန်ရီဘရီယက်စ်ကတော့စိုးရိမ်စရာကိစ္စတစ်ခုဖြစ်ထွန်းလာတယ်လို့ပြောဆိုထားပါတယ်။မြို့ထဲမှာစောင့်ကြည့်ဖို့အတွက်ကျွမ်းကျင်သူ30လောက်ကိုတာဝန်ပေးထားကြောင်းလည်းပြောပါတယ်။ကနဝတ်အထုပ်အနေနဲ့စမ်းသပ်ဆဲအဆင့်အီဘိုလာကူးစက်မှုကာကွယ်ဆေး4000လဲမြို့တော်ကင်ဆာရှာကိုမနေ့ဗုဒ္ဓဟူးနေ့ကဆက်ရောက်ပါတယ်။အီဘိုလာဗိုင်းရပ်စ်ကူးစက်မှုကိုစပြီးတွေ့ရှိပြီးတဲ့နောက်အီဘိုလာကူးစက်ခံရသူကူးစက်ခံရနိုင်ခြေနဲ့တန်တရာရှိသူစုစုပေါင်း44ယောက်ရှိပြီး23ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE American တမြန်မာပိုင်းစီစဉ်ရဲ့ကြာသာပြင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပါကစ္စတန်နိုင်ငံမှာလူနည်းစုရှီယာမွတ်စလင်တရာကျော်နဲ့ရဲတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့မှုတွေအလို့ရှိနေတဲ့ IS အစ္စလာမ်အစိုးရအဖွဲ့ကိုလူလာသူစစ်သွေးကြွတပ်မှုတွေကိုလွန်ကျွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတုတ်တင်နိုင်ခဲ့တဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်နောက်တော်မင်းကဘလူချစ်စတန်ပြည်နယ်မှာညဘက်စီးနင်းတက်ခတ်မှုတွင်အာဖဂန်အသေးခံဘုံခွဲသမားနှစ်ဦးကိုအသေမိခဲ့တယ်လို့အကြမ်းဖက်သမားတို့ကဒဏ်ရာနဲ့အရှင်ဖမ်းဆီးမိကြောင်းစစ်တပ်ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါပြင်းထန်တဲ့တက်ခတ်မှုတွေအတွင်းစစ်တပ်ကထောင်လိုင်းရာရှိသူတွေသေဆုံးပြီးဒဏ်ရာပြင်းထန်သူနှစ်ဦးပါဝင်စစ်သား4ဦးဒဏ်ရာရကြောင်းလည်းစစ်တပ်ကြေညာချက်မှာဖော်ပြပါတယ်အသေဖမ်းဆီးမိသူစစ်သွေးကြွတပ်မှုဟာတရားမဝင်ဖွဲ့စည်းပြစ်တတ်မှတ်ထားတဲ့ဆွန်နီမွတ်စလင်စစ်သွေးကြွအုပ်စုလက်ရှိကအေးဂျေဗန်ကာဗီရဲ့ခေါင်းဆောင်ဆယ်မန်ပရီနီဆိုသူဖြစ်ကြောင်းလည်းပါကစ္စတန်စစ်တပ်ကအတည်ပြုခဲ့ပါတယ
်။အမေရိကန်ကိုတင်သွင်းနေတဲ့အလူမီနီယံနဲ့သံမဏိတွေအပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့ဆွေးနွေးဖို့ဥရောပသမ္မတ EU ကအစဉ်သင့်ရှိကြောင်းဂျာမန်ဝန်ကြီးချုပ်အင်ဂလာမာကဲကပြောဆိုလိုက်ပေမဲ့အပြန်အလှန်လိုက်နာရမယ့်ကိစ္စတွေကိုလည်းဆွေးနွေးရမှာဖြစ်ကြောင်းပြောဆိုထားပါတယ်။အမေရိကန်နဲ့ကုန်သွယ်မှုတွေလိုကိစ္စတွေမှာရည်တည်ချက်ရှင်းရှင်းလင်းလင်းထားရှိကြောင်းဘူဂေးရီးယားနိုင်ငံမြို့တော်ဆိုဖီယာမှာEU ထိပ်သီးဆွေးနွေးပွဲတွေမစခင်ဂျာမန်ဝန်ကြီးချုပ်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါ EU ရဲ့ကုန်တွေအပေါ်အမြဲတမ်းအခွန်ကင်းလွတ်ခွင့်ရဖို့လိုလားပေမဲ့ကုန်သွယ်ရေးမှာအတားအဆီးဖြစ်နေတာတွေကိုအပြန်အလှန်လျှော့ချနိုင်ရေးဆွေးနွေးဖို့လည်းအသင့်ရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်သမ္မတထရန့်ကတော့အမေရိကန်ကိုတင်သွင်းနေတဲ့အလူမီနီယံနဲ့သမ္မဏိတွေအပေါ်အခွန်စီးမြင့်တက်ကိုမတ်လာတဲ့ပြတ်ထန်းလိုက်ပေမဲ့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ကိုတော့ဇွန်လ1ရက်နေ့အထိကင်းလွတ်ခွင့်ပြုထားပါတယ်EU ဘက်ကလည်းအခွန်ကင်းလွတ်ခွင့်အမြဲတမ်းမရခဲ့ရင်အပြန်အလှန်နေနဲ့အမေရိကန်သွင်းကုန်တွေအပေါ်ခန့်မှန်းခြေဒေါ်လာ 3.4 ဘီလီယံတန်ဖိုးရှိတဲ့အခွန်နေကောက်ခံသွားဖို့စီရင်ပြုစုထားပါတယ်ရှင
်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေအတွက်ဆွေးနွေးဖို့ဝါရှင်တန်မှာဒီနေ့နောက်တစ်ချိန်ထပ်မံတွေ့ဆုံနေချိန်မှာပဲစစ်ဆန်ညှိနှိုင်းမှုတွေအပြီးမတက်သေးတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တရုတ်ဆိုတာတာဝန်ရှိသူတယောက်ကလည်းဒီနေ့တွေ့ဆုံမှုမတန်ခင်မှာပဲဆွေးနွေးပွဲကနေအကျိုးရှိတဲ့ရလဒ်တွေထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။အပြန်အလှန်လေးစားမှုနဲ့ညှိနှိုင်းတံပင်မှုတွေနဲ့အတူသဘောထားမတူတာတွေကိုဆွေးနွေးဖြစ်ရှင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရသူကောက်ဖန်ကပြောဆိုလိုက်တာပါ။ အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးအရကွဲပြားမှုတွေကြီးထွားလာမှာကိုမလိုလားပေမဲ့တစ်ချိန်တည်းမှာပဲဖြစ်လာနိုင်တဲ့အခြေအနေတွေအတွက်ပြင်ဆင်ထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တရုတ်ဒုတိယဝန်ကြီးချုပ်လီယိုဟေးပါဝင်တရုတ်ဆိုးကတာဝန်ရှိသူတွေနဲ့ဝါရှင်တန်မှာနှစ်ရက်ကြာတွေ့ဆုံမှုကတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကဦးဆောင်ကျင်းပနေတာပါ။အခုနောက်ဆုံးတွေ့ဆုံမှုဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကပေကျင်းမြို့တော်မှာဆွေးနွေးညှိနှိုင်းမှုတွေရဲ့နောက်ဆက်တွဲဖြစ်ပြီးအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာဆက်ဆံရေးကိုပြန်လည်ချိန်ဝင်ရှာညှိဖို့ရည်ရွယ်ထားတဲ့အကြောင်းလည်းအင်ဗီဒိုကပြောဆိုထားပါတယ်။မလာလဲမှာတော့ကတနင်္ဂနွေကြအပြန်လန်ပို့ကုန်တွေပေါ်အခွန်နဲ့တွင်းမြင့်မှုကြီးညာခဲ့ရာကတင်းမာမှုတွေကြောင့်ကုန်သွယ်ရေးစစ်ပွဲတွေအဆင့်ထိကြီးထွားမလာအောင်ကြိုးပမ်းနေတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်
။အကောက်ခွန်အရာရှိတအူးကအောက်ခြေဝန်တန်းတွေကိုလက်စားဖို့တိုက်တွန်းခဲ့တယ်လို့လူမှုကွန်ရက်ပေါ်မှာသတင်းတွေထွက်ပေါ်နေတဲ့ကိစ္စစုံစမ်းဖော်ထုတ်နေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ
်။ကျွန်တော်တို့ဒီခါနာပြီးတော့နန်းစင်စင်စီကရရေးဥဆောင်နိုင်မှုတခုတော့တယ်ကျွန်တော်တို့စုံနှက်စစ်စီဒီနေ့ပြန်ပြီးပြီးတော့စစ်စင်ညာဆောင်ရရှိပါတယ်ဖြစ်စဉ်အရတော့26ရက်9လ2016ရက်နေ့မှာဒါတိုင်းရဲ့ပြည်နယ်မှာတာဝန်ထမ်းဆောင်မဲ့ဝန်ထမ်းတွေကိုဒါညွှန်ကြားမှုပြောင်းနေတဲ့လိုအပ်တဲ့အချက်တွေကိုမှာကြားခြင်းပဲဖြစ်ပါတယ်
အကောက်ခွန်ဦးစီးဌာနညွှန်ကြားရေးမှူးဦးရှင်မျိုးအောင်ကလက်ယူအားမှာတတိထားဆောင်ရွက်ဖို့အောက်ခြေဝန်ထမ်းတွေကိုပြောကြားခဲ့တယ်လို့ဆိုတဲ့အတန်ဖိုင်က Facebook အင်တာနက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးနောက်မှာပဲစုံစမ်းစစ်ဆေးနေတဲ့အကြောင်းအကောက်ခွန်ဒုတိယညွှန်ကြားရေးမှူးဦးသိန်းစွေကနေပြည်တော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ရှင
်ဒေတာရောင်းနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍကြီးမတိုင်ခင်အခုရင်ဆုံးသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရဖို့ရှိပါတယ်ရိုဟင်ညာတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ဖို့နောက်ပြီးမီဒီယာတွေကိုဝင်ရောက်သတင်းရယူခွင့်ပြုဖို့မြန်မာနိုင်ငံခီးစဉ်အတွင်းမှာတိုက်တွန်းသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲကပြောဆိုပါတယ်ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ရိညာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့ပြီးအမေရိကန်ရဲ့အကူအညီတစ်ကိုကြေညာခဲ့ပါတယ်။မတ်တင်ကြီးထက်ကပြောပြပေးပါအောင်ဗျာ
။ဟုတ်ကဲ့ပါရှင်။အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အုပ်ချုပ်ရေးမှူးမတ်ဂရင်းကရိုဟင်ဂျာလူနည်းစုတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ဖို့ဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်တာပါ။ဒါပြင်လူသားချင်းစာနာကူညီမှုဝန်ထမ်းတွေနဲ့မီဒီယာတွေကိုဝင်ရောက်ခွင့်ပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုမထွက်ခွာခင်ဒီကနေ့ဘင်္ဂလားဒေ့ရှ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ USA ရဲ့အုပ်ချုပ်ရေးမှူးမတ်ဂရင်းကအခုလိုပြောဆိုခဲ့ပါတယ
် Here as when I go to Burma later today my principal goal is to listen to learn to observe
မြန်မာနိုင်ငံကိုရောက်တဲ့အခါမှာတော့ကျွန်တော်အနေနဲ့နားထောင်လေ့လာပြီးသုံးသပ်နိုင်အောင်ကြိုးစားသွားမှာပါနောက်ကျွန်တော်တို့တွေ့ခဲ့မြင်ခဲ့သိခဲ့တာတွေကိုနိုင်ငံခြားရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးဌာနကိုပြန်လည်တင်ပြပါမယ်။အဲ့နောက်ကျွန်တော်တို့အနေနဲ့ရေရှည်မှာပို့ပြီးတော့ချင့်ကပ်ဆောင်ရွက်လာနိုင်မဲ့အကောင်းဆုံးချင့်ကပ်ဆောင်ရွက်သွားမှာပါလို့ USA အကြီးအကဲကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။မနေ့ဗုဒ္ဓဟူးနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရိုဟင်ဂျာတွေကိုလှိုက်လိုက်လဲလဲကူညီလက်ခံပေးတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုကျေးဇူးတင်တဲ့အကြောင်းရိုဟင်ဂျာတွေဌာနေပြန်ရေးအတွက်ကတော့ဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခိုက်နဲ့အညီဖြစ်ပြီးဆန္ဒအလျောက်သာဖြစ်ရမယ်ဆိုတာကိုလည်း USA အကြီးအကဲကထပ်လောင်းပြောဆိုခဲ့ပါတယ်။ဒီသတင်းပတ်ဘင်္ဂလားဒေ့ရှ်နိုင်ငံသုံးရတာခီးစဉ်အတွင်မှာတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းကိုယ်တိုင်သွားရောက်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့လိုအပ်ချက်တွေနောက်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေနဲ့စစ်ပွဲတွေဖြစ်နေတဲ့ဒေသကလူတွေအတွက်အမေရိကန်ဒေါ်လာ44သန်းအကူအညီထပ်ပေးဖို့လဲ USA အကြီးအကဲကကြေညာခဲ့ပါတယ် USA အကြီးအကဲ Mark Green ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကကုတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းခီးစဉ်အတွင်းမှာထောက်ပံ့ချေထပ်ပေးမယ်အကြောင်းကိုကြေညာခဲ့တာပါမြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံကအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအပေါ်အမေရိကန်ရဲ့ထောက်ပံ့မှုစုစုပေါင်းက2019ခုနှစ်ဘဏ္ဍာနှစ်အတွင်းမှာဒေါ်လာ296သန်းကျော်အထိရှိပြီဖြစ်ကြောင်းလဲဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ် USA ကနေတဆင့်စီမံခန့်ခွဲမဲ့အမေရိကန်ရဲ့ထောက်ပံ့ကြေးအသစ်ကိုတော့ကော့ဆက်ဘဇာဒေတာတဝန်းအရေးပေါ်စနစ်ရိတ်ခါထောက်ပံ့ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကရခိုင်ရှမ်းနယ်ကချင်ပြည်နယ်တို့ကလက်ရှိဖြစ်နေတဲ့ပဋိပက္ခတွေကြောင့် ဘေးဒုက္ခရောက်ချရတဲ့တန်းနဲ့ချီတဲ့ပြည်သူတွေအတွက်အရေးပေါ်အထောက်အကူအတွက်လည်းအသုံးပြုမှာပါ။အရေးပေါ်ဆန္ဒရိတ်ခါအာဟာရထောက်ပံ့မှုအမိုးအကာကျန်းမာရေးစောင့်ရှောက်မှုစတာတွေပါဝင်ပါမယ်ရှင်။
ကျေးဇူးပါခင်ဗျာမတ်တင်ဂီတိုက်ပြောပြသွားတာပါအခုတခါတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ဆက်ပါမယ်တမတော်ကောင်ဝေးဦးစီးချုပ်ဘူဂျုံဟူးကြီးမင်းအွန်လိုင်းနဲ့ KNU ဥက္ကဋ္ဌဦးဆောင်တဲ့ KNU ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံရမှာတိုက်ပွဲတွေဖြစ်ခဲ့တဲ့ KNU တပ်မဟာ5ဒေသမှာမြန်မာစစ်တပ်ဘက်ကလမ်းဖောက်လွတ်မှုတွေကိုယာယီရပ်ဆိုင်းထားဖို့သဘောတူညီခဲ့ကြတယ်လို့သိရပါတယ်ဒေသတွင်းအပြန်အလှန်ပြစ်ခတ်မှုတွေထပ်မဖြစ်စေဖို့နှစ်ဖက်အောက်ခြေတပ်တွေဆက်ပြီးညှိနှိုင်းသွားဖို့ကိုလည်းရှိတယ်လို့ KNU ပြောခွင့်ရသူဖရိုစောကွယ်ထူးဝင်းကပြောပါတယ်တမရကဝေးဦးစီးချုပ်နဲ့လှုပ်တဲ့ဒီကနေ့အစည်းအဝေးနဲ့ပတ်သက်လို့ကိုသားညွန့်ဦးကဆက်သွယ်မေးမြန်းရမှာဖရိုစောကွယ်ထူးဝင်းကအခုလိုစတင်ရှင်းပြပါတယ
်တွေ့ရအဓိကအကြောင်းရင်းကတလောတွန်းကကျွန်တော်တို့ဒီတမဟာငါမူထရခရိုင်ပေါ့လေကျွန်တော်တို့ဖပုခရိုင်မှာဖြစ်ပေါ်တဲ့လမ်းဖောက်လွတ်မှုကနေပြီးတော့ပြစ်ခတ်တဲ့မှုရှိလာတဲ့အပေါ်နယ်လမှုမလွဲဖို့အတွက်ကျွန်တော်ယူရချက်နဲ့တာဝန်လာရပြည့်စုံရဖြစ်ပါတယ်အထူးသဖြင့်ကျွန်တော်တို့တင်ပြတာကတော့ပြည်သူလူထုကလည်းစိုးရိမ်ပူပန်မှုဖြစ်တယ်ကျွန်တော်တို့ဘက်ကလည်းသမ္မတကနေပြည်ပြည့်တဆုံတရားလမ်းဖောက်ပြီးပြုလို့ဆောင်ရွက်မလားဆိုတဲ့စိုးရိမ်မှုအပေါ်မှာတော့ကျွန်တော်တို့ဒီရေးချင်ရေးလုပ်ငန်းစီကိုမထိခိုက်ဖို့အတွက်လက်ရှိမှာဒီလမ်းဖောက်လို့ရေးကိုကျွန်တော်တို့ရဆိုင်ဖို့အတွက်ကျွန်တော်တင်ပြဆွေးနွေးခဲ့တယ်အမတော်တဲ့ကလည်းဒီလမ်းဖောက်လို့ရစီရဲ့အတွက်ပြင်ဆင်တာလုံးဝမဟုတ်ဘူးဒီပြည်သူလူထုရဲ့စာစီကိုအရေးလာရေးပြီးလမ်းမဆက်တဲ့တောင်းဖို့တဲ့လူထုအဆုံးချဖို့တဲ့ဖြစ်တယ်သို့တော်လည်းပြည်သူလူထုရဲ့စိုးရိမ်မှုနဲ့အခုစိုးရိမ်မှုကြောင့်ထွက်ပြေးတဲ့လူထုတွေရဲ့ဘဝတွေပြန်လည်ပြီးတော့တူဆောင်တဲ့အခုအတွက်အေးချမ်းနေတဲ့ပို့တဲ့ဒီလမ်းဖောက်လို့မှုကိုယာယီရဆိုင်နိုင်လို့အမသဘောတူတဲ့ဘဝထားရှိတဲ့ပုံမှာဆောင်ရွက်ကြကျွန်တော်ရခဲ့ပါတ
ယ်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီလက်ရှိတက်မငါးမှာရှိတဲ့လမ်းဖောက်လို့မှုကိုတက်မရဘက်ကရည်ရဆိုင်ထားမယ်ဆိုတဲ့သဘောတူညီချက်ရခဲ့တာပေါ့နော်တခြားသဘောတူညီချက်တွေရောရလက်ကောဘာရှိပါလဲခင်ဗျာညီငယ်ကြီးနဲ့ပတ်သက်လို
့အဓိကကတော့ကျွန်တော်တွေ့ဆုံမှုကဒီလိုဒီပြဿနာကြောင့်ဒီအခက်အခဲတွေကြောင့်ရရှိထားတဲ့ယုံကြည်မှုရင်းချင်းလုံးကဆိုဆောင်ရွက်တဲ့နေရာမှာမထိခိုက်အောင်ပေါ့ဒါတွေကျွန်တော်တို့အဓိကထားရှိနေတာဖြစ်ပါတယ်
ဘယ်ချင်းကြကြလောက်တွေ့ပြကြလဲခင်ဗ
ျကျွန်တော်တို့ဘုန်းလဲနှစ်နိုင်ခွဲရနေပြီးတော့ဒီ9နိုင်အထိနှစ်နိုင်ကျော်ကျော်လောက်ကျွန်တော်ဆွေးနွေးပြတော
်တော်ကြာတာပဲဟုတ်ကဲ့အဲ့တော့တမဟာ9ကိစ္စပြင်တခြားကိစ္စရက်တွေကိုဆွေးနွေးပြတာရှိပါလားခင်ဗ
ျကျွန်တော်ငင်းချဲတိဆောင်မှုမှာကိစ္စပဲလေငင်းချဲတိဆောင်မှုမှာဘယ်လိုအောင်ရဆောင်ရွက်မလဲဆိုတဲ့ကိစ္စအမြင်တော်တော်နဲ့ related တဲ့ဘောလေးပါပါလေ
ပင်လုံးညီလာခံပြန်ခေါ်ရေးကလည်းအခုကကြန့်ကြာနေတဲ့အခြေအနေမှာရှိတော့အဲ့ကိစ္စကိုစကားပြောပြပါလားခင်ဗျ
နိုင်ငံရေးအပိုင်းမှာကျတော့ကျွန်တော်တက်မတော်နဲ့ဆွေးနွေးတဲ့အချိန်မှာတော့မပါဘူးတိုးတော်လည်းပဲညီချင်းရဲ့ဒီတက်မတော်ဘက်ကလည်းဒီဒီမိုကရေစီဖက်ဒရယ်ရဲ့ဒီတည်ထောင်မယ်ဆိုတာတော့တက်မကြီးတော့အတိအနဲ့ပြောပြတယ်ဒီနိုင်ငံရေးဆွေးနွေးပွဲလို့ဖန်တယ်ဆိုလို့ပြောတယ်ဒီပင်လုံးကြီးလာကကျတော့တို့ကတော့ပြန်ခေါ်ဖို့အတွက်တော့တို့တိုက်တွန်းသွားမယ်ဆိုတာပဲဆွေးနွေးပါတယ်
ဒီမြန်မာနိုင်ငံတခြားနေရာတွေမှာဖြစ်နေတဲ့စစ်ပွဲကိစ္စတွေကိုဆွေးနွေးပြပါလားခင်ဗျာဥပမာဆိုကချင်ပြည်နယ်မှာဖြစ်တဲ့ကိစ္စမူဆယ်မှာဖြစ်တဲ့ကိစ္စ
ကျွန်တော်တို့မဆွေးနွေးဘူးအဲ့ဒီကိစ္စကျွန်တော်အဓိကတော့ဒီဟိုစပေါ်တခြားဒေသမှာဖြစ်တဲ့ကိစ္စတွေကတော့ပြောလို့ရှိရင်လည်းကျွန်တော်တို့လည်းအရင်ကပြဿနာအတိအကျလည်းမသိတော့လည်းကျွန်တော်မပြောနိုင်ဘူးဒါပေမဲ့အခုကအများကပြောနေရတဲ့လူတွင်ရေးကိစ္စပေါ်ပြီးပြည်နေနဲ့ IDP ဒါတော့ပြောကြတာပေါ့နော်ကျွန်တော်တို့စီမှာလည်း IDP ကြီးဟုတ်တယ်လက်ရှိနာပဲကိုချင်းနဲ့ပဲကိုဒုက္ခနဲ့ကိုပေါ့နော်သူဆိုတဲ့ဘောကတော့
ဟုတ်ကဲ့
ဒီတခြားမလားဆန္ဒမှုတော့ရှိပါလေ
အခုဒီကနေ့ဆွေးနွေးပွဲရလဒ်တီနဲ့ပတ်သက်လို့ဘယ်လိုဆော့ခွဲ့ထူဘယ်လိုမြင်ပါလဲကျင်းနာအားရမှုရှိပါလား
ကျင်းနာပါတယ်ကျွန်တော်တို့ဒီအထူးတစ်ဖြင့်ကျွန်တော်အတိအကျရဲ့ချက်ကတော့အဲ့ဒီဒုစရဖတ်ဖို့ကြရမှာဖြစ်တဲ့ဒီပြည်ပကမော်လင်းဆက်ရက်တက်ပွဲတွေနော်တိတိမှုတွေကိုကျွန်တော်တို့ဒီလိုရှောင်လွှဲနိုင်ဖို့အတွက်ယုံကြည်မှုပြန်လည်တည်ဆောက်နိုင်ဖို့အတွက်ယုံကြည်မှုကပြတ်တာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ဒီကိစ္စရယုံကြည်မှုဖြစ်ပါမယ်ဖြစ်တဲ့အခြေဒီလိုတမတော်ကလည်းအပြစ်ပေးတာဆုံးဖြတ်တဲ့အတွက်ဒါကကျွန်တော်တို့ယုံကြည်မှုကပုံတိုးပွားလာမယ်လို့ပုံမရှိလာမယ်လို့ယုံကြည်ပြည်သူတွေဆိုရင်ကလည်းရှော့ပါစေတယ်အဲ့ဒီသတိနဲ့လည်းအားရမှုရှိပါတယ်တမတော်ရဲ့နားလေပြမှုပေါ်မှာလည်းကျွန်တော်အတူအားရဝန်တမ်းမိပါတယ
် KNU ဥက္ကဋ္ဌနဲ့အခုဒီ KNU ကိုယ်စားလှယ်ဖွဲ့အနေနဲ့ဗမာပြည်ရောက်နေတဲ့အချိန်ရန်ကုန်ရောက်နေတဲ့အချိန်ဒေါန်ဆန်းစုကြည်နေရောတွေ့ဆုံဖို့တရားတွေ့ဆုံဖို့ရှိပါလားခင်ဗျအ
ခုဒီတစ်ခေါက်မှာတော့တွေ့ဖို့ဟိုစားအစီအစဉ်တော့မရှိဘူးတွေ့ဖို့တော့ ကျွန်တော်တို့ညီမထားတယ်ညီရထားတယ်
KNU ပြောခွင့်ရပုဂ္ဂိုလ်နဲ့ကိုသားညွန့်တို့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ကုတကဆက်ပြီးနားဆင်ရမှာကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်ခံခဲ့ရတာမျိုးရှိလို့အမှုဖွင့်တရားစွဲဆိုလိုတဲ့ဆိုရင်မြန်မာအစိုးရအနေနဲ့ကူညီဆောင်ရွက်ပေးမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒါအပြင်ဒုက္ခသည်ပြည်လဲလက်ခံရေးအပိုင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းနေတယ်လို့ဆိုပါတယ် VOA သတင်းတော့ကိုထက်အောင်ခန်းကတင်ပြမှာပါ
မြန်မာအစိုးရကလူ့ခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရင်းညာဒုက္ခသည်တွေအနေနဲ့အမှုဖွင့်ဆောင်ရွက်နိုင်ပြီးအမှုဖွင့်နာတွေကိုလည်းမြန်မာအစိုးရကကူညီပေးမယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားလိုက်တာပါအမှုဖွင့်တဲ့သူတွေဟာနေထိုင်တဲ့နေရာမှာအမှုဖွင့်ရမှာဖြစ်ပြီးအစိုးရအနေနဲ့ကျူးလွန်သူတွေကိုစစ်ဆေးပြီးလိုအပ်သလိုအရေးယူသွားမယ်လို့ဝန်ကြီးကအခုလိုပြောပါရတယ်
။ဒါအထက်အရေးကြီးတယ်။ဘာကြောင့်လဲဆိုဆွဆွဲမှုတွေမျိုးလိုရှိတယ်။တကူဆိုလို့ရှိရင်အမှန်ပါတော့ individual အမှုဖွင့်ရဆွဆွဲရဒါပေမဲ့အဖွဲ့လိုက်ကနေဖြစ်တယ်။ဟိုတက်မလို့ပါဖြစ်တယ်။ဘယ်သူကပါဖြစ်တယ်စသဖြင့်အဖွဲ့လိုက်ကြီးကိုဆွဆွဲမှုတွေရှိ။အဖွဲ့လိုက်ဆွဆွဲတာအထက်တကယ်ကျူးလွန်တဲ့သူကသူ့အဖြစ်ကိုခံရတာ။ဒီဒါအရေးကြီးတယ်။အဲ့ဒီအတွက်ကြောင့်မလို့အဲ့လိုဘူးဖွင့်နိုင်အောင်ဘသူကတရားစွဲနေတယ်ဆွဲပါဘသူကတက်တဲ့ခံနိုင်ခံပါဒါရီအတွက်ကိုဒီဘင်္ဂလားဒေ့ရှ်ရောက်တဲ့သူတွေအကုန်လုံးကဒီအခွင့်အရေးရဲ့အခြေခံပညာမျိုးရှင်ကဲဖွင့်နေတဲ့လူဖွင့်ဆွဲနေတဲ့လူဆွဲအဲ့ဒီအတွက်ကိုမြန်မာနိုင်ငံကနေပြောဒီဆွဲရတယ်ပြောသူကြီးဆောင်ရပေးတယ်အဲ့ဒီစနစ်အဲ့ဒါကိုစမယ်စမယ်အဲ့ဒါအောင်ရင်တို့ကသူဆွဆွဲမယ်ဆွဆွဲရစစ်စစ်မယ်တကယ်ဟုတ်ရင်ဒီလို
တကယ်လို့အမှုဖွင့်ဆောင်ရွက်ခဲ့မယ်ဆိုရင်တပ်တွေတွေကိုအစိုးရကအကုန်ကြခံပြီးခေါ်ယူပေးမှာဖြစ်တယ်လို့အခုလိုဆောင်ရွက်တာဟာနိုင်ငံတကာရဲ့ဆွဆွဲချက်တွေကိုတုံ့ပြန်နိုင်မှုပွင့်လင်းပြင်သာစွာဆောင်ရွက်တာဖြစ်တယ်လို့လည်းဆိုပါရယ်ဒီအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကမြန်မာဘက်ကိုအစိုးတက်လင်ပြန်မပို့ချင်တဲ့သဘောတွေရှိတယ်လို့ပူးပေါင်းဆောင်ရွက်မှုမရှိဘူးလို့လည်းဝန်ကြီးကပြောပါရယ်
January 23 2018ရက်လို့အစီအစဉ်ဖြစ်တယ်တို့တော့တရားမှမရောက်တော့ဘူးဒါတစ်ဖက်နိုင်ငံကနေပြီးတော့ဒီကိစ္စမှာဟိုဒီမပို့ကျင်တဲ့ဒီမရောက်စီကျင်တဲ့သဘောလေးပါမယ်ကျောက်ကြီးဒီ process ကိုမဆက်စီကျင်တဲ့သဘောလေးပါဒါကတော့သူတို့ရဲ့နိုင်ငံရေးအခြေအနေတွေသူရဲ့အကြောင်းအရာမှဘလို့ဖြစ်နေတဲ့ကိစ္စတွေဖြစ်တယ်အဲ့တော့သူတို့ကဒါအပြက်ကိုစဖို့အတွက်တစ်ဖက်နိုင်ငံကနေပြီးတော့အားထုတ်မှလည်းဘာမှဒီသဘောတူညီချက်တိုင်းမဆောင်ရွက်တာတစ်ဖက်နိုင်ငံဖြစ်ပါတို့တော့ကမ္ဘာအနေမှာကျွန်တော်တို့ကနေပြီးတော့မဆက်သေးဘူးကျွန်တော်နိုင်ငံကိုပြားပြရမယ်ဒါတွေပြန်လည်တဲ့အခါကိုပြားပြရမယ်လို့ပြောတယ်တကယ်တမ်းဆိုလို့ရှိရင်ကျွန်တော်ကအစီအစဉ်ပြန်ရကြပြီเนาะသူတို့ကပြန်လည်စဖို့အတွက်ပူးပေါင်းဆောင်ရွက်မှုမရှိလားဒီလိုပဲကျွန်တော်ပြောချင်ပါ
ပြန်လည်လက်ခံရေးတွေဆောင်ရွက်ဖို့ကိုလည်းနိုင်ငံသားကြီးအမြဲတမ်းတွင်းဝင်ပါဝင်တဲ့ညှိနှိုင်းရေးအဖွဲ့ကိုဘင်္ဂလားဒေ့ရှ်ကိုဆီလူထားတယ်လို့လည်းဆိုပါရယ်နောက်18ခုနှစ်အောက်တိုဘာကစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့တယ်လို့ထောင်ထဲချီတဲ့နေရဲစွန့်ခွာသူတွေဟာတောင်ပြိုလက်ဝဲနီးကနှစ်နိုင်ငံနယ်စပ်မြေမှာနေထိုင်ရတာတွေရှိပါတယ်မြန်မာအစိုးရဘက်ကတော့တပတ်နိုင်ငံကိုထွက်ပြေးသွားတဲ့လူတွေကိုပြန်လည်ဝင်ရောက်ဖို့လက်ခံရေးစက္ကန့်နှစ်ခုကိုတောင်ပြိုလက်ဝဲနဲ့9ခုရာတို့မှာဖွင့်လှစ်ထားခဲ့ပြီးအခုနှစ်ဇန်နဝါရီ23ရက်နေ့ကလေးကအဆင့်သင့်ရှိနေပြီလို့ပြောကြားထားပါတယ်မြန်မာအစိုးရအနေနဲ့ပြန်လည်ဝင်ရောက်လာသူတွေကိုလက်ခံမှုအဆင့်သင့်ရှိနေပေမဲ့လူ9ဦးပါမိသားစုတစုတည်းတာတောင်ပြိုလက်ဝဲလက်ခံရေးစက္ကန့်အနေနဲ့တဆင့်မောင်တော်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်ပြည်ပခဖြစ်ပွားတော့ကနေရဲတင်းရှောင်တဲ့သူတွေအတွက်စစ်တွေမြို့မှာဒုက္ခသည်စက္ကန့်20ကျော်ဖွင့်လှစ်ထားခဲ့ပြီးဒုက္ခသည်စက္ကန့်3ခုကိုအပြီးပိတ်သိမ်းခဲ့ပြီးနောက်ထပ်ဒုက္ခသည်စက္ကန့်၄ခုကိုတော့အပြီးပိတ်သိမ်းမှုဆောင်ရွက်နေတယ်လို့လည်းဝန်ကြီးကပြောကြားသွားပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ကဂျာတာပရီနီညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့နှစ်ကအကြမ်းဖက်တိုက်ခိုက်မှုကိုနှိမ်နင်းခဲ့ရတဲ့မာရာဝီမြို့အရေးနဲ့ပတ်သက်လို့သမ္မတကပြန်လည်ထူထောင်ရေးလက်နက်ချလာတဲ့တပုံတွေကိုလူငင်းချမ်းသာ권ပေးမဲ့အလားအလာတွေကြောင့်မွတ်စလင်အများစုနေထိုင်ရာတောင်ပိုင်းကျွန်းမှာရေဒိုတည်ငြိမ်မှုကိုပေါ်ဆောင်နိုင်မယ်လို့မျှော်လင့်နေကြပါတယ်ဒါပေမဲ့ဖိလစ်ပိုင်သမ္မတရဲ့ဂတိကဝတ်ကဘယ်လောက်ထိခိုင်မာမလဲဆိုတဲ့အပေါ်သုံးသပ်သူတွေရှိသလိုတပုံတွေအနေနဲ့အတွေးခေါ်ပြောင်းမမလားဆိုတဲ့အပေါ်မှာသတိထားနေကြပါတယ် VOA သတင်းနောက် Rough Janning ပေးပို့တဲ့သတင်းလွှာကိုမတ်တင်ဂီထိုက်ကပြောပြမှာပ
ါဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကမာရာဝီမြို့ကိုမေလ17ရက်နေ့ကသွားရောက်ခဲ့ပြီးလက်နက်ချထားတဲ့မော်တီအဖွဲ့ဝင်28ဦးအတွေ့အိုးအိမ်နဲ့အသက်မွေးဝမ်းကြောင်းထောက်ပံ့ပေးဖို့ဂတိပြုခဲ့တဲ့အကြောင်းသမရယုံရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြခဲ့ပါတယ်ဖိလစ်ပိုင်တောင်ပိုင်းမန္တနာအိုကျွန်းကမွတ်စလင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရရေး ဆယ်စုနှစ်တွင်တဲ့ချီကျိုးပန်းနေကြမှုအတွင်မွတ်စလင်အများစုနေထိုင်ရာမြို့ကိုထိန်းချုပ်နိုင်ဖို့ပြီးခဲ့တဲ့နှစ်ကအစ္စလာမ်အစွန်ရောက် IS တို့ထောက်ပံ့တဲ့အဘူစီအက်ဖ်တဘုံအဖွဲ့နဲ့မော်တေးတဘုံအဖွဲ့ကပူးပေါင်းခဲ့တာပါ။သမရဒူတာတစ်အနေနဲ့သူ့ဘက်ကစည်ရင်းမှန်နဲ့ဆောင်ရွက်မယ်ဆိုရင်တော့မာရာဝီမြို့မှာအကြမ်းဖက်မှုတွေထပ်ဖြစ်မဲ့အရေးကနေရေရိုထိန်းထားနိုင်မယ်လို့သုံးသပ်သူတွေကပြောပါတယ်။ဒီလိုအကြမ်းဖက်မှုတွေဖြစ်မဲ့အရေးထိန်းထားနိုင်ရင်မြို့ကိုပြန်လည်ထူထောင်ဖို့စစ်အတွင်းထွက်ပြေးကြရတဲ့နှစ်သိန်းကျော်ပြန်လာနိုင်ရေရိုအတွက်အထောက်အကူဖြစ်စေမှာပါ။ဒါအပြင်တမိုင်းနဲ့ချီအကြမ်းဖက်တိုက်ခိုက်မှုတွေရှိနေတဲ့မန္တနာအိုကျွန်းပေါ်ကတခြားသဘုံအဖွဲ့တွေကြားမှာလဲအစိုးရနဲ့အပေးအယူလှုပ်လာစေဖို့မျှော်လင့်ချက်တွေရှိလာစေနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ဖိလစ်ပိုင်နိုင်ငံဒီလီမန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံဗမောက္ခမာရီယာအယ်လာအသီအက်ဆာကအခုလိုသုံးသပ်ပါတယ်
။ It's a confidence building measure to try to perhaps deal with
မချေနှဲ့မှုတွေကြောင်းရွံ့မှုတွေကိုကုစားနိုင်ဖို့အတွက်ကြိုးစားမှုအနေနဲ့ယုံကြည်မှုတည်ဆောက်တာဖြစ်ပါတယ်။မာရဝီကပြည်သူတွေကိုတကယ်သာဦးစားပေးဆောင်ရွက်ပေးမယ်ဆိုရင်မော်တေးတဘုံအဖွဲ့ကိုထောက်ခံသူတွေအနေနဲ့လဲဒါကိုအခွင့်အလမ်းတစ်ခုအနေနဲ့ရှုမြင်လာမှာပါ။
မရာဝီဒေသခံတွေကလည်းဘယ်အချိန်အင်ပြတ်နိုင်မလဲဆိုတာကိုမျှော်လင့်နေကြတာပါ။တချို့ကတော့အစိုးရရဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကမူလအိမ်တွေအဆောက်အုံတွေအတိုင်းမဟုတ်ဘဲစိတ်ယုံအလုပ်ယုံတွေထက်လာမဲ့အရေးကိုလည်းစိုးရိမ်ကြပါတယ်။တရုတ်ဘက်ကပြန်လည်တည်ဆောက်ရေးအတွက်ကူညီဖို့ဂရုပြုထားတဲ့အတွက်လည်းစိုးရိမ်ကြတာပါ။မရာဝီပြန်လည်တည်ဆောက်ရေးဒေါ်လာ1ဘီလီယံကျော်လိုအပ်တာမှာတရုတ်ကဒေါ်လာ89သန်းခွဲချေးမယ်လို့ပြောဆိုထားတာပါ။လနဲ့ချအလင်းဝင်လာတဲ့မော်တီးသဘုံအဖွဲ့ဝင်တွေကလည်းအိုးအိမ်တွေစိုက်ပျိုးရေးလုပ်ငန်းတွေမတည်ပေးဖို့သမရယုံဝက်ဘ်ဆိုက်ကဖော်ပြထားပါတယ်။မရာဝီမြို့အနီးကနိုင်ငံတကာကျောင်းတစ်ခုရဲ့ဥက္ကဋ္ဌရိုနာကနွိုင်းကတော့မရာဝီမြို့ငင်းချမ်းရေးအပေါ်မှာအခုလိုပြောပါတယ်။
As far as the long term peace is concerned that's never
အခုချိန်ထိတော့ရေရှည်ငင်းချမ်းရေးအတွက်စိုးရိမ်စရာပါ။မရာဝီမြို့ဟာဘယ်တော့ကမှဦးစားပေးခံခဲ့ရတဲ့မြို့လည်းမဟုတ်ပါဘူး။ဘယ်လိုပြောင်းလဲနိုင်မလဲဆိုတာလည်းမသိပါဘူးမာရဝီမျိုးကအမြဲတမ်းအကြမ်းဖက်မျိုးတစ်ခုပါအကြမ်းဖက်မှုတွေနဲ့ဥပဒေမဲ့တဲ့ဒေသတစ်ခုဖြစ်ပါတယ
်အစ္စလာမ်ရဲ့အစွန်ရောက် IS တို့ထောက်ပံ့ထားတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံသားတွေပြီးခဲ့တဲ့နှစ်အတွင်းမော်တေးတဘုံတွေကိုကူညီဖို့မာရဝီကိုရောက်လာကြတယ်လို့ဖိလစ်ပိုင်အစိုးရအရာရှိတွေကတန်ပြန်ရှင်းထားပါတယ်ကလားရှေတဘုံထနေတဲ့ဒေသမှာအခြေခံကဆလို့ပြုပြင်ပြောင်းလဲလာဖို့ဆိုတဲ့အပေါ်မှာတန်တရာရှိသူနောက်တဦးကတော့စင်ကာပူအမျိုးသားတက္ကသိုလ်ပြည်သူ့ရေးရာမူဝါဒဌာနကတွဲဖက်ဗမောက္ခအက်ဒရာဒူအီရာရဲဖြစ်ပါတယ
် I think the military knows that the ISIS flags have been
flying ဒီ URI မှာတချိန်ကျရင် ISIS အလံတွေလွင့်လာမှာကိုစစ်တပ်အနေနဲ့သိထားတယ်လို့ယူဆပါတယ်သဘောတရားတွေးခေါ်အမြင့်ပြုတ်ရှင်းလင်းမှုဆိုတာတိတ်ကိုခက်ခဲပါတယ
်မွတ်စလင်အများစုနေထိုင်ရာမန္တနာအကျွန်းကသဘုံအဖွဲ့20လောက်ကတော့လူငင်းချမ်းသာခွင့်အတံမွေးဝမ်းချောင်းတွေထက်ပြိပခပြေလည်မှုကိုပိုပြီးတော့လိုလားနိုင်တယ်လို့လဲသုံးသက်သူတွေကသတိပေးပါတယ်။ဥပမာပြရရင်တော့မိုရိုအစ္စလာမ်ရဲ့လွတ်မြောက်ရေးတပ်ဦးက2014ခုနှစ်ငြိမ်းချမ်းရေးသဘောတူညီမှုနဲ့ကိုပိုင်အုပ်ချုပ်권ပိုပေးရေးဥပဒေတရက်ကိုလွှတ်တော်ကအတည်ပြုပေးဖို့လိုလားနေတာဖြစ်ပါတယ်။သမ္မတဒူတာတီဘက်ကလည်းဒီဥပဒေကိုဒီနှစ်အတွင်းမှာအတည်ပြုပေးဖို့တောင်းဆိုထားတဲ့အကြောင်းပြည်တွင်းမီဒီယာတွေမှာဖော်ပြနေကြပါတယ်ရှင
်။မတ်တင်ကြီးတိုက်ပြောပြသွားတာပါ။ VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOE ရဲ့မြန်မာပြည်ကပေးစာကဏ္ဍမှာတည်သခြင်းတောင်းညင်ကြတယ်ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOE မြန်မာဝိုင်းအစီအစဉ်စာတိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသာပရိနည်းညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ19 25 32တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
လူစုတွေပြည်ကြီးတိုင်ရန်ရတဲ့ကိစ္စလှုပ်ဆောင်တဲ့အဖွဲ့အစည်းအကုန်လုံးကိုရှုံချပါတယ်။လက်တက်မခံနိုင်ပါဘူး။ဒီလောင်းကစားဝိုင်းရှိနေတဲ့ကိစ္စကို
တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်နဲ့ပတ်သက်လို့တင်ပြထားတာကိုမကြခင်နားဆင်ရမှာပါခင်ဗျာ။အခုတော့ဦးဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့ကိုခန္ဓာချွေးနှံ့တက်တာရေးအကြောင်းကိုဆွေးနွေးထားပါတယ်။ပူပြင်းလွန်းတဲ့မြန်မာနိုင်ငံမှာချွေးပိုထွက်တာကြောင့်ခန္ဓာကိုယ်အနှံ့အသက်မဆိုးရအောင်ဂရုစိုက်နေထိုင်သင့်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်ကြီးအဖွဲ့ကဆရာဝန်တူဖြစ်တဲ့ဒေါက်တာမြင့်ဦးနဲ့ကိုဝင်းမင်းကဆွေးနွေးထားပါတယ
် Okay ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီလူရဲ့ကိုယ်ခန္ဓာကနေထွက်တဲ့အနှံ့ပေါ့ဆရာနော်ဒီငယ်စဉ်တော့ဟိုကလေးဘွားမှာမှုပြင်မယ်ဒီအရွယ်ရောက်လာတာနဲ့အမြဒီခန္ဓာကိုယ်ရဲ့အနတ်ကတဆုံတရားပေါ့နော်ဟိုပြင်းထန်လာတဲ့နေသားမျိုးလာကိုကိုယ်တိုင်တတောင်တတာမဖြစ်တာဘေးကလူတွေစိတ်မသက်မသာဖြစ်ရတာအဲ့လိုနေသားမျိုးတွေရှိတဲ့ခါကျတော့ဆရာဒီကိုယ်ခန္ဓာအနတ်ကဘာကြောင့်အဓိကအခုလိုဖြစ်ရလဲဆရာ
လူတွေမှာတက်နေတက်ကအနတ်မတူခလေးငယ်လေးတွေမှာခုနပြောလို့ပေါ့ဒီအနတ်လေးကမရှိဘူးပို့ကြိုက်နေတယ်ပေါ့နော်အဲ့တော့တကြီးလာဒီအရွယ်ရောက်လာတဲ့ပြုတ်တတိလို့ခေါ်တာပေါ့အဲ့ခါကျတော့မှချွေးထွက်လာတယ်ထွက်လာကမှဒီကလူယောက်ျားကြီးကအနံ့နေပို့ထွက်လာတယ်ဆိုတာမျိုးပေါ့နော်မိန်းကလေးတွေလည်းဆိုလို့ပေါ့အဲ့လိုအနံ့နေခဲ့အနေထားတော့ချွေးနဲ့ကျွန်တော်ဘက်တီးရီးယားထွက်တဲ့ acid နဲ့ပေါင်းပြီးတော့ဒီ acid တွေချေပေါက်တဲ့အနံ့ထွက်လာတာကိုကျွန်တော်ကဒီလူရဲ့အနံ့ပြောကြတာပေါ့နော်တော့တယောက်နဲ့တယောက်လည်းမတူတာရှိတယ်အမျိုးသားနဲ့အမျိုးသမီးလည်းမတူတာရှိတယ်တကယ်တော့ဒီအနံ့ဆိုတာကသူရဲ့နှာခေါင်းရှူလိုက်တဲ့လူရဲ့ပုံမှန်အာယုံပေါ့နော်အဲ့မှာမကောင်းတဲ့အနံ့ကိုသူကဘာလို့လဲဆိုလူအနံ့ဆိုကိုသိန်းနံ့ဆိုတာလည်းတွေ့ကြတယ်။ဒါကြောင့်လည်းသူကတနခါလေးလိမ့်နာတဲ့ချွေးတန်လေးပြောင်းလိမ့်နာလေးပေါ်လာတာပေါ့နော်။
ဟုတ်ကဲ့ဆရာအဲ့တော့ဘလို့လူမျိုးမှာခုနကဒီကိုသိန်းနံ့ဟလာပွေ့မွေးလေးဖြစ်ပြီးဘလို့လူမျိုးမှာဒီအနံ့တဲ့ဟိုနည်းနည်းဆိုးတယ်လေပေါ့ဆရာနော်
။အပိနံ့နေမှာလည်းကျွန်တော်စူပူရွအနံ့နေဒူးရင်းစီဆိုအနံ့နေဒူးရင်းစီဒီအနံ့ကိုမကြိုက်တဲ့လူတွေရှိတယ်လို့ဒီအချက်သုံးပြီးအနံ့ပေါ့နော်မကြိုက်ဆိုအဲ့တော့လူတွေမှာလည်းကျွန်တော်ကအနံ့နေတာပူပြီးပြင်းတဲ့လူတွေတော်များများကအဝလုံးတဲ့လူတွေပေါ့နော်ဒီလိုချွေးလေပို့ထွက်တဲ့အဝလုံးတဲ့လူတွေနောက်အပူအသက်တွေစားတဲ့လူတွေအရက်တောက်တဲ့လူတွေဆေးလိတောက်တဲ့လူတွေသူအနံ့နေတာနောက်အရက်ဆိုချင်းဆုပ်တဲ့နံ့လူနာကတ်လိုက်တာနဲ့အဲလိုမျိုးတွေနံ့တွေထွက်တတ်တယ်နောက်ဆေးဝါးတွေတချို့ပေါ့နော်ဒီစိတ်ကျမ်းမာရေးနဲ့ပတ်သက်လို့စောက်နေတဲ့ဆေးဝါးတွေကြောင့်လည်းအနံ့တွေထွက်တယ်တချို့တွေကြတော့လေဒီလိုပေါ့ယောဂါကြောင့်ပေါ့နော်ယောဂါဆိုတော့ဥပမာစီတူယောဂါတွေ့တူယောဂါစီတူတော့ပြင်းထန်တဲ့လူတွေမှာသူတို့ရဲ့ပါဇက်ကသူမကိုခန္ဓာဒီနံလို့နံလေးပေါ့တော့တကယ်အစီတုံးဆိုတဲ့အဖြစ်ကြောင့်နေပြီးတော့တော်တော်ကြာနေပြီးတော့အစီတုံးနေပြောင်းသွားတဲ့ခါကျတော့သူတို့စီးနံနေကိုခန္ဓာနံနေရခုနပြောသလိုပေါ့ဟိုတတိနံလေးလို့ရှင်းနေတတ်တယ်အဲ့ဒီကနေမှဒီကမကဆိုးရတာလေသူကြောက်ကတ်ယောဂါရှိတယ်သူအဘေးယောဂါရှိတယ်လို့ဆိုရင်ဟိုဘလီချင်းပေါ့တာလို့ပေါ့နော်ကျွန်တော်တို့ဒီအဲ့လိုမျိုးနံနေထွက်တယ်ဒါတွေကတော့ယောဂါကြောင့်ဖြစ်တာပေါ့နော်အဲ့တော့အများစုကတော့ချွတ်ချွတ်လုံးတဲ့လူတွေမှာနော်အဲ့ဒီအနံ့နေကရကလူတွေကိုမခံမရဖြစ်နေနိုင်တယ်ဘေးရလူတွေပေါ့နော်နောက်အချွေးတဲ့ဥမာအနံ့ကရက်ပိုင်းတော့အရင်ကပြောင်းသွားတယ်နော်အရင်တက်ပို့ပြီးတော့ချွတ်ချက်များတယ်ညက်ပက်တွေပါချွေးတွေထွက်လာတယ်အနံ့ထွက်လာအဲ့ဒါမျိုးဆိုတော့ကျွန်တော်ဆရာအောင်နဲ့ပြသဖို့လိုသွားပါပြီ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂအစစ်မဖြစ်ခင်ပါပေါ့ဆရာနော်ဒီပုံမှန်အဖြစ်လည်းဒီချွတ်တဲ့ချွေးကခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာအဓိကနံလေးရှိလဲဆရာ
ခုနချွေးထွက် gland တွေခေါ်တာပေါ့နော်အဲ့ဒါလေးကခလီးငယ်လေးတွေမှာကြည့်ခဲ့တယ်မရှိဘူးပေါ့အပုတ်ခရင်းဂလန်ခေါ်တာပေါ့အဲ့ဂလန်นี่တော်များများကလူရဲ့ဂျိုင်းပေါ့နော်ဂျိုင်းအောင်မှာသူ့ရဲ့ဂျိုင်းနေမှာဒီလိုဂလန်นี่စုနေဂျိုင်းကမဲအောင်မဲနေတယ်တော့ဒီအရေးကြီးအောင်နေမတူဘူးအဲ့အဲ့ဒီတူအပြင်ကျွန်တော်နားနောက်ပိုင်းမှာထွက်တာရှိတယ်ကျွန်တော်နောက်ခါကျကျပေါင်ကံနေမှာရှိတယ်စူပတ်ပတ်လေးမှာရှိတယ်အဲ့တော့ဂျိုင်းကြရဲ့ပေါင်ကြရဲ့ချက်ချက်တူချွေချက်တူနန်းနေတဲ့လိင်အင်္ဂါမှာရှိတယ်လို့နောက်ရင်သားပေါ့နော်အဲ့နောက်မျက်ခုံ နှစ်ခေါင်မှလည်းလိုပဲဖြစ်တတ်တယ်ဒီကဒီနေရာတွေမှာသဘို cream gland ဆိုတဲ့ချွတ်ချွတ်နဲ့အများကြီးရှိတာဟုတ်သူ့ရဲ့အဲ့လိုနေရာတွေကထူးထူးခြားခြားအနံ့တွေရတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ဒီခြေထောက်မှာပါဆရာ
ခြေထောက်ကတော့ချွေရဲ့ဝက်နေလို့ပြောပါဒီခြေကြီးတွေဝက်နေလို့ခြေကြီးကနေပြောအပြင်ကိုလည်းချွေထွက်တဲ့အဥ္စာအဝေးမပြန်နိုင်ဘူးပြန်ပြေးမှာ bacteria ရေပေါက်လာတော့လူရဲ့ခြေထောက်ကနန်းတယ်ဒါပေမဲ့ခြေကြီးတစ်ချက်အိတ်ဖွဲ့သွားပြီးပြီးတော့အိတ်ခြေထောက်ကနန်းတယ်ခြေကြီးကနန်းနေတယ်ဒါကြောင့်ကျွန်တော်ကခြေကြီးကိုမကြခဏဆေးကြောဆွာတာအပူနေဘူးလှမ်းရတာလို့ပဲခြေထောက်ကိုဆေးရတယ်လို့ပဲဆိုတော့တော်တော်များများကခြေကြောင်ခြေကဖုံးထားတာပေါ့ဒီလိုပဲဒီလိုပါစီယာတစ်ချက်တည်းဝတ်ထားတယ်။တော့ဒီပြင်သားကိုတန်းဖုံးတဲ့အဲ့အနက်နေရာအများကိုတန်းတက်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ခုနကဒီခြေထောက်တွင်ဆရာဒီခြေထောက်ဆေးတာမျိုးဒီချွေအနက်ပြောင်းပေါ့နော်။အဝေးပြောင်းလို့တာမျိုးအပြင်တခြားခုနကဒီဖြစ်တဲ့နေရာတွေအတွက်ကဘယ်လိုမျိုးကာကွယ်လဲလဲဆရာ။ဒီအနက်တွေမဆိုးအောင
်။အဓိကတော့ကျွန်တော်ဂျိုင်းမွေးတွေရှိလို့ရှိရင်ဒီထဲမှာကျွန်တော်အငွေ့ရချွေရအငွေ့မပြန်နိုင်ဘူး။ဒါဂျိုင်းမွေးရိတ်ပြရတာတို့လေဒီဂျိုင်းကိုချွေးဆုပ်တဲ့အဲပတ်စပရန်တို့ပါတော့နော်ဒီဒိုရန်တို့အဲ့လိုလိမ့်ရတာရှိပါလေနေ့စဉ်ရေချိုးရမယ်ဆက်ပြားတွေတိုက်ရမယ်ပေါ့နော်အင်ဂျီလုံးကြီးတွေမှာလည်းတွေ့နေတဲ့ကြောင့်အင်ဂျီလုံးကြီးတွေကျွန်တော်နေ့စဉ်လဲရမယ်အဲ့လိုမျိုးတွေပေါ့နော်နောက်နှံ့ပြန်တဲ့ဝက်ကလေးတွေဝေးရမယ်ဆက်အပူဆက်တွေစိတ်မစားဘူးကက်တွန်လူတွေကက်တွန်လီတွေနောက်အသားတွေလီရဲ့အသားတွေပေါ့စိတ်သားမဲသားဒီအနားဒါတွေလည်းအနံ့ပြင်းတဲ့အထက်မှာပါတယ်လို့ကျွန်တော်တွေ့ရှိထားပါတယ်နောက်ခါကျရင်ကျွန်တော်ပြောတဲ့တင်းင်းသီးပေါ့တင်းင်းသီးကတော်တော်အနံ့ဆိုးရသာရက်တော့လို့ရှိရင်ရက်ဒီကိုဖြိုးရမယ်အဲ့လိုမှကျွန်တော်ချွေးအတက်တွေကိုထိမ့်သိမ့်ပေးထားလိုက်ပါဘောနော်အဲ့တော့ကျွန်တော်ကတချို့ဒီဂျိုင်းညာစနေတဲ့နေရာမျိုးဆက်ပြားဆက်ပြားတက်တက်ပြေလို့လှုပ်ရတာဘောနော်ပိုးသက်ဆေးပါတဲ့ဆက်ပြားတွေလို့ပေါ့ကောင်းတာဘာကြောင့်လဲဆိုတော့ဒီဘက်တီးရီးယားတွေကြောင့်သူကအချိန်ပေါက်သွားတာဟုတ်ပင်းချောင်းပင်းအချိန်ပေါက်သွားလို့အနံ့ဖြစ်တာဒီခါကျတော့လေဒီလူကချွေးနံပြောက်ဆေးတွေအရန်တုံးတယ်တုံးတဲ့ခါကျအဲ့ဒီမှာဓာတုပစ္စည်းတွေပါလာတော့အခုနောက်ပိုင်းမှာဒီဓာတီချွေးနံပြောက်ဆေးတွေကသူတို့ရင်သားကင်ဆာဖြစ်တယ်လို့ဒါပရောစတိတ်ကင်ဆာဖြစ်တယ်လို့တော့ကျွန်တော်တို့ဆက်ဆက်မှုတွေတွေ့ရှိလာတာပေါ့အဲဒါကြောင့်ကျွန်တော်ဒါမျိုးဒီလေအသိပြီးရအရင်မလေးငယ်နဲ့ရှော့လိမ့်မှုပေါ့နော်ခုနကခွေးထွက်လုံတဲ့လူတွေကြတော့ကျွန်တော်ခုနကဒီဂျိုင်းတွေမှာဒီလိုမသုံးနဲ့ဆိုတော့ကျွန်တော်ကနှစ်ဖုံးလောက်ထိတော့လောက်ရတယ်ဆိုတော့ချွေးကနေနေအရင်များတဲ့အဲဒီချွေးကနေနေခွေးစိတ်ဖြတ်ထုတ်တာတွေတောင်မှခွေးစိတ်တဲ့နည်းချက်ပေါ့နော်ဒီခုနိုင်ငံမှာတော့မရှိသေးဘူးခြားနိုင်ငံတွေမှာဒီဂျိုင်းမှာရှိတဲ့ချွေးကနေနေကိုခွေးညက်ခွေးထုတ်ကြတာအဲ့ဒီနေရာကိုဘိုတောက်ဆိုတဲ့ဆေးတွေထိုးပြီးထရီမတရအောင်လုပ်တာအဲ့လိုမျိုးရကျွန်တော်ကုသတာရရှိတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာခုနကဆရာပြောတဲ့ဒီချွေးထွက်များပြီးတော့ပေါ့နော်ယောဂအဖြစ်သတ်မှတ်နိုင်တဲ့အဆင့်ဆိုတာကတော့ဘယ်လိုမျိုးအဆင့်ဆိုတာဆရာ
အဓိကကတော့လူတွေဒီကလူကအနက်မခံနိုင်အောင်ဖြစ်နေမယ်ယုတ်တရအနက်ပြောင်းသွားမယ်ပေါ့နော်ဘယင်းတဲ့ချွေးတွေပိုထွက်လာမယ်ညဘက်အထိကိုချွေးတွေထွက်နေမယ်ဆိုတော့ဒါဆရာဝန်နဲ့ပြသမယ်ဆရာဝန်ကဒါတို့ဒီလိုလုံးဝစစ်တာပါနော်ခုနကစီကြိုရှိတာတွေ့လို့တွေ့လို့ရှိကြတာဒါတွေကစတိုင်းပါပေါ့နော်ချောက်ကပျက်စီးနေလားပဲပျက်စီးနေလားဒါတွေကြောင့်အနက်ထွက်တာလားပေါ့နော်သူစစ်ပြီးတော့စစ်ကိုပါပေါ့အဲ့တော့ခုနပြောတဲ့ apocrine gland တွေကိုချွေးထွက် gland တွေများနေအောင်ခွဲစိတ်တာတွေပါမှာပေါ့နော်အဲ့တော့ဒါမျိုးတွေကတော့ဒွေတန်ရှင်းရောနမတိဆောင်နေရမပီးရတာပေါ့နော်ဒွေတွေအဲ့တော့အဝလုံလို့ရှိရင်လည်းအဝလုံတာတွေကိုကျွန်တော်ရှော့ရမယ်ပေါ့နော
်ဟုတ်ကဲ့ချစ်စီမြားတင်ပါတယ်ဆရာ
ဥမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့ဥအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ပဲဖြစ်ပါတယ်။တဘာဝတယံဇာတာနဲ့ပတ်သက်တဲ့လုပ်ပိုင်ခွင့်တွေကိုဖက်ဒရယ်နီးအရခွဲဝေသတ်မှတ်နိုင်ရင်လဲပြည်ပကကိုဖြည့်ရှင်းနိုင်ပွဲရှိကြောင်းသုံးသပ်ထားတဲ့စာတမ်းအကြောင်းနဲ့ပတ်သက်လို့ဥအောင်ခင်းကသုံးသပ်တင်ပြထားပါတယ်။
တန်းကြီးတဲကရေပေါ်မြေအောက်သဘောဝဆင်းရဲဇတ်တိုက်ရဲ့ပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့မြန်မာနဲ့အခြားနိုင်ငံတွေရဲ့အခြေခံဥပဒေနဲ့အခြားဥပဒေတွေမှာပေါ်ပြကြပါတယ်။ဒါပေမဲ့သဘောဝဆင်းရဲဇတ်တိုက်ကိုစီမံခန့်ခွဲပြီးအချိုးအပြတ်ခန်းစားပိုင်ခွင့်ကိုတော့ဗဟိုအစိုးရနဲ့ပြည်내အစိုးရအကြားဥပဒေအရဖြန့်ဝေထားပါတယ်။ပြည်내အစိုးရတွေကိုလုပ်ပိုင်ခွင့်ပေးတာကိုသဘောဝဆင်းရဲဇတ်တိုက်ဖက်ဒရယ်စနစ်လို့ခေါ်ကြောင်းNatural Resource Governance Institute ရဲ့လွန်ခဲ့တဲ့ဇန်နဝါရီလထုတ်စာရမှာဖော်ပြထားပါတယ်။ဒီစနစ်မျိုးကိုမြန်မာပြည်မှာလည်းသုံးနိုင်ကြောင်းတင်ပြထားတာပါပဲ။အရသာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေငြိမ်းချမ်းရေးဆွေးနွေးစီမှာဗဟိုအစိုးရနဲ့ပြည်နယ်တိုင်းအစိုးရတွေအကြားလုပ်ပိုင်ခွင့်အာဏာခွဲဝေမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ဒီမှန်ချက်ကဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးလို့ဆိုပါတယ်။ဒီဘောနဲ့ကြည့်ရင်ပြည်내တိုင်းဒေသကြီးတွေကိုရပိုင်ခွင့်ပိုပေးရပါလိမ့်မယ်အခုချိန်ထိသဘောအတရားစာတထုတ်ယူမှုကိုဗဟိုအစိုးရက လဝတီအုပ်ချုပ်ခိုင်ထားပါတယ်။ဒါကြောင့်တိုင်းရင်းသားတပ်ဖွဲ့တွေကလည်းသူတို့ပိုင်နယ်ထဲကသဘာဝတရားစတ္တကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းကြပါတယ်
။2008အခြေခံဥပဒေအရပြည်내နယ်တိုင်းတွေမှာလုံနိုင်ကန်နန္ဒာလေးတွေရှိလာပါတယ်။တနိုင်တစ်ပိုင်းနဲ့အသေးစားလုပ်ငန်းတွေကိုဒေသန္တရအစိုးရကလိုင်စင်ချပေးနိုင်ပြီးအချို့သောအခွန်အခတွေကိုစည်းကြပ်ပိုင်ခွင့်ရှိလာတာဟာထင်ရှားတဲ့ပြောင်းလဲမှုလို့ဆိုပါတယ်။အခွန်ဝင်ငွေခွဲဝေပေးမှုမှလည်းတိုးတက်လာပါတယ်။ဒါပေမဲ့ပြည်ထောင်စုအဆင့်မှာသာစီမံခန့်ခွဲမှုတွေဆက်လုပ်နေတဲ့အတွက်ဘူဟုချုပ်ကန်မှုကိုမျှော်မှန်းသလောက်မလျှော့နိုင်သေးဘူးလို့ဆိုပါတယ်။ညဉ့်ညံရေးဆွေးနွေးပွဲမှာသဘာဝတရားစာရကိစ္စကိုဆွေးနွေးတာမျိုးမရှိသလောက်ဖြစ်နေပါတယ်။ဒါကြောင့်မို့တရားစာတခွဲဝေမှုနဲ့ပတ်သက်ပြီးပုံစံအမျိုးမျိုးကျင့်သုံးဖို့ကိုစာတမ်းမှာတင်ပြထားပါတယ်။ဘူဟုအစိုးရတာဝန်နဲ့ဒေသန္တရအစိုးရတာဝန်ကိုခွဲခြားတာမျိုးရှိသလိုပူးတွဲတာဝန်ယူတာမျိုးလည်းရှိပါတယ်။
တန်ပြီကိုလိုက်ပြီးတရားစတာခွဲဝေမှုပုံစံအမျိုးမျိုးပြောင်းလဲသွားတာတွေ့ရပါတယ်။အားလုံးနဲ့တင့်တော်တဲ့စံပြပုံစံဆိုတာမရှိပါဘူး။နိုင်ငံရဲ့အခြေအနေကိုလိုက်ပြီးလုံခြုံရေးအတိုင်းအတာဟာပြောင်းလဲသွားပါတယ်။ဘို့အစိုးရကဥပဒေပြဋ္ဌာန်းပြီးပြည်내အစိုးရကိုအကောင့်အထည်ပေါ်စေပြီးစောင့်ကြည့်ခိုင်းတာမျိုးလုပ်လို့ရှိပါတယ်။မွန်ဂိုလီးယားနိုင်ငံမှာဆိုရင်တပ်ထုတွင်ဆိုင်ရာပတ်ဝန်းကျင်ကိစ္စမှာခိုင်အုပ်ချုပ်ရေးမှုကိုအနာပိုင်းအဖြစ်သတ်မှတ်ထားပါတယ်။စီကံပေါက်ပြတဲ့ကုမ္ပဏီတွေကိုအပြစ်ပေးနိုင်ခွင့်အနာကိုဒေသန္တရအဖွဲ့အစည်းကိုပေးအပ်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့သဘာဝတရားဇာတ်တမ်းနဲ့ပတ်ဝန်းကျင်ဌာနကဒေသဆိုင်ရာရုံးခွဲဟာစောင့်ကြည့်အနာပိုင်းဖြစ်ပါတယ်။သူတို့ဟာဘူအစိုးရကတာဝန်ပေးတဲ့အတိုင်းလုပ်ဆောင်ကြရပါတယ
်။ရေနံတန်းခွင့်နဲ့တပ်တူတွင်ကိစ္စမှာဘူဟုနဲ့ဒေသန္တရအစိုးရတို့ပူးတွဲတာဝန်ယူလာမျိုးလည်းရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာဘူဟုအစိုးရကလုပ်ပိုင်ခွင့်လိုင်စင်ချပေးတဲ့လုပ်ငန်းဟာဒေသခံအာဏာပိုင်ရဲ့အတည်ပြုချက်ရယူဖို့လိုပါတယ်။အော်စတြေးလျနိုင်ငံမှာကမ်းလွန်ရေနံတန်းခွေလုပ်ပိုင်ခွင့်ကိုဘူဟုနဲ့ပြည်နယ်ပူးတွဲအာဏာပိုင်အဖွဲ့ကဆုံးဖြတ်ပါတယ်။အများသောအားဖြင့်ဒေသဆိုင်ရာအစိုးရတွေကိုတာဝန်ပေးလို့ရှိပါတယ်။ပတ်ဝန်းကျင်တည်ခိုက်မှုအသေးစားလုပ်ငန်းနဲ့ကျမရေးအခြေအနေစတာတွေကိုဒေသခံအာဏာပိုင်တွေကစောင့်ကြည့်ဖို့တာဝန်ယူရပါတယ်ဒေသကိုထိခိုက်နိုင်တဲ့လုပ်ငန်းမှာဒေသခံအာဏာပိုင်ကိုတာဝန်ပေးတဲ့သဘောပါပဲကုမ္ပဏီကြီးငယ်တွေနဲ့သဘောတူညီချက်ရယူမှုအခွန်စည်းကြမ်းမှုစတာတွေကိုဘဟုအစိုးရကတာဝန်ယူလုပ်ကင်တာကများပါတယ
်မြန်မာနိုင်ငံအနေနဲ့ဘဟုနဲ့ပြည်နယ်အစိုးရတွေတာဝန်ယူရမယ့်ကိစ္စတွေကိုအတိအကျသတ်မှတ်ဖို့လိုပါတယ်တဲ့ဥပဒေပြုမှုအကောင့်တဲပေါ်မှုစောင့်ကြည့်မှုစတာတွေကိုအစုအဖွဲ့ကဆောင်ရွက်ရမယ်ဆိုတာကိုရှင်းလင်းပြသစွာသိဖို့လိုပါတယ်။လောလောဆယ်လုပ်ငန်းတွေထပ်နေပြီးရှင်းလင်းမှုမရှိတာဟာပြဿနာဖြစ်နေပါတယ်။ဥပမာပြည်ထောင်စုအဆင့်ကိုစောင့်ကြည့်ရေးတာဝန်ပေးတာဟာလက်တွေ့မလုပ်နိုင်အောင်ဖန်တီးထားတယ်လို့ဖြစ်ပါတယ်။ဒါကြောင့်ဒေသဆိုင်ရာအစုအဖွဲ့တွေပါဝင်ပြီးတာဝန်ယူနိုင်မှုအထူးလိုအပ်နေပါတယ်။သဘောတရားဇာတ်တက်စီမံခန့်ခွဲမှုမှာပါဝင်ဆုံးဖြတ်လို့တဲ့ဒေသခံအဖွဲ့အစည်းတွေမှာစမ်းဆောင်နိုင်ရင်ရှိဖို့လိုပါတယ်။ပြည်နယ်နဲ့တိုင်းကအခွန်ကောက်ခံရင်အခွန်ငွေစီမံခန့်ခွဲမှုစွန့်ရည်ရှိဖို့လိုပါတယ်။ဒီတော်စုအစင်းကအခွန်ကောက်ခံနေတာဟာထိရောက်မှုမရှိလို့ပြင်ဆင်ရပါလိမ့်မယ်လို့ဆိုပါတယ်။ဘဟုနဲ့ပြည်နယ်အကြယုံကြည်မှုတိဆောက်ရမှာပွင့်လင်းမြင်သာဖို့အရေးကြီးပါတယ်။ဗန္ဒာရေးဆိုင်ရာလုံခြုံရေးလွှဲပြောင်းတဲ့အခါမှာဝင်လင်းမြင်သာစွာဆုံးဖြတ်ချက်ချနိုင်ဖို့လိုအပ်ပါတယ်။လုံပိုင်ခွင့်နဲ့ခွဲဝေခွင့်ကိုရှင်းလင်းစွာသတ်မှတ်ဖို့အရေးကြီးကြောင်းစာရမ်းမှာတင်ပြထားပါတယ်ခင်ဗျာ
။ဥုံခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။ခုတော့တိုင်းသားဒေသတွေမှာဖြစ်ပျက်နေတာတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းအခြေစိုက် PNI ဝိုင်းတော်သားတွေကထုတ်လွှင့်တာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာနယ်စပ်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ် NCA လက်မှတ်ရေးထိုးဖို့တူပန်သွားမယ်။ဂရင်းနီမျိုးသားတူတက်ရေးပါတီ KNPP အပေါ်လူကျူးထောက်ခံပွဲပြုလုပ်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကပြစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံတွေထိခိုက်မှုအပေါ်ဘလို့ကြရရိုက်နေပါတယ်လဲဆိုတာတွေကိုကြားကြရမှာပါ။ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။လီလာကြော်ကြငိန်တဲ့နေရာကနေအိန္ဒိယမြန်မာနယ်စပ်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတကြော့ပြန်တိုက်ခိုက်မှုတွေဒီလအတွင်းမှာပြန်လည်ဖြစ်ပွားလာပါတယ်။မေလ14ရက်နေ့ကအိန္ဒိယမြန်မာနယ်စပ်ကလတန်မြစ်ကြောင်းကုံပြင်ရွာအနီးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့တနေကုန်တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ရဲ့လက်နက်အပါအဝင်စစ်အသုံးဆောင်ပစ္စည်းတွေကိုရခိုင်တပ်မတော်ကသိမ်းဆီးရမိခဲ့တယ်လို့ရခိုင်တပ်မတော်တည်င်းနဲ့ပြန်ကြားရေးဌာနကတည်င်းထုတ်ပြန်ထားပါတယ်။မေလ9ရက်နေ့ကကုံပြင်ရွာအနီးကပိမတ်ချောင်းထဲမှာဖြစ်ပွားတဲ့တိုက်ပွဲမှာလည်းတပ်မတော်ဘက်ကအနည်းဆုံး3ဦးသေဆုံးပြီးဒဏ်ရာရသူတွေရှိခဲ့တယ်လို့မေလပထမပတ်ကအိန္ဒိယမြန်မာနယ်စပ်ကုံပြင်ရွာအနီးမှာမြန်မာအစိုးရတပ်မင်းပြအခြေစိုက်ခလာရ541တပ်နဲ့ရခိုင်တပ်မတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်က4ဦးကြဆုံးခဲ့တယ်လို့လည်းရခိုင်တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး
။ကရင်နီမျိုးရသုတ်သက်ရေးပါတီ KMPP အနေနဲ့ NC လက်မှတ်ရေးသူနိုင်ရေးဆက်လက်ကြိုးပမ်းသွားမယ်ဆိုပြီးသဘောတူညီချက်ပေါ်တိရခန်အနာပါလူကြီးကြပ်မှုနဲ့မေလ15ရက်နေ့ကလွိုက်ကော်မြို့ကစ်ထူဖူးကွင်းမှာလူသူသက်ကံပွဲပြုလုပ်ခဲ့ပါတယ်။အဆိုပါလူသူသက်ကံပွဲကိုကြားပြင်းနယ်ရှိ9မြို့နယ်ကပါရာရေးလူမှုရေးယဉ်ကျေးမှုအဖွဲ့ဝင်တွေပါဝင်ပြည်သူလူထု 2,000 ကျော်တက်ရောက်ခဲ့တယ်လို့တိရခန်ကပြောပါတယ်။ကရင်နီမျိုးရသုတ်သက်ရေးပါတီ KMPP နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ဟာဧပြီလ26ရက်နေ့နဲ့29ရက်နေ့လွိုက်ကော်မြို့မှာတွေ့ဆုံခဲ့ပြီး ICA မြန်ဆိုးလက်မှတ်ရေးသူနိုင်ရေးဆက်လက်ညှိနှိုင်းဖို့သဘောတူညီကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ KMPP ဟာအစိုးရနဲ့ပြည်နယ်အစ်ပြည်ထောင်စုအစ်အပြစ်ခတ်ရစဲရေးဆောင်ရွက်ထားပြီးမြတ် ICA လက်မှတ်မရေးသူနိုင်သေးတဲ့ UNSC ဖွဲ့ဝင်လည်းဖြစ်ပါတယ်။
ရှမ်းပြည်တောင်ပိုင်းလန်းခဲခရိုင်မောက်မိုင်မြို့နယ်မှာအစိုးရတပ်မတော်ရဲ့စစ်ကြောင်းတစ်ကြောင်းကနေဒေသခံလူထု3ယောက်ကိုရှမ်းတပ်ဖွဲ့ RCSS SSA ရဲ့အမှတ်ခံလူဆိုပြီးဖမ်းဆီးရိုက်နှက်ခဲ့ပါတယ်။အစိုးရတပ်မတော်ခမရ43တုံညာကစစ်ကြောင်းတစ်ကြောင်းဟာကန်တူးလုံအုပ်စုကပုံကျုံရွာရလုံငန်းခွင်ထဲကရွာသား3ဦးကိုမေလ9ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်။ဖမ်းဆီးရိုက်နှက်ခံရတဲ့ရွာသား3ဦးကတော့ကုန်းလုံးရွာသားစိုက်လာစိန်အသက်35နှစ်ဝမ်မိုက်စားရွာသားစိုက်လွိုင်းအသက်39နှစ်ပုံကျုပ်ရွာသားစိုက်နိုင်အသက်35နှစ်တို့ဖြစ်ကြပါတယ်ရွာသား၃ယောက်စလုံးဟာဦးခေါင်းလက်သွေမှာဒဏ်ရာအတတီရရှိခဲ့ကြပြီးလက်ရှိမှာတော့ဝမ်မိုက်စားရွာသားစိုက်လွိုင်းဟာဒဏ်ရာပြင်းထန်တာကြောင့်ဆေးကုသမှုခံယူနေရတယ်လို့သိရပါတယ်သူတို့၃ဦးကိုမေလ9ရက်နေ့ကစစ်ကြောင်းနဲ့အတူဖမ်းဆီးခေါ်ဆောင်သွားပြီးမေလ17ရက်နေ့မှာပြန်လွတ်ပေးခဲ့တာဖြစ်တယ်လို့မောက်မိုင်တဲ့ခန့်ဆဆိုင်ကပြောပါတယ်
။မုံပြင်းနဲ့နဲ့ကရင်ပြင်းနဲ့ကိုဆက်သွယ်ထားတဲ့ဂျိုင်းစာရပြင်းတရာဟာအန္တရာယ်ရှိတဲ့ကျိုးတရာသစင်းဖြစ်တဲ့ဆိုပြီးဆောက်လျေးဝန်ကြီးဌာနကထုတ်ပြန်ကြေညာထားပါတယ်။လက်ရှိမှာဂျိုင်းစာရပြင်းကျိုးတရာကိုခန်းနိုင်ဝန်73တန်အောင်လျှော့ချထားပြီးဖြတ်တန်းခွင့်ပြုထားပါတယ်။ဂျိုင်းစာရပြင်းကျိုးတရာကိုလာမယ့်နှစ်မှာအသစ်တွေစောက်သွားဖို့တရာတင်မတိစောက်မေကာလတွင်လက်ရှိကျိုးတရာကိုအန္တရာယ်ကင်းစွာသွားလာနိုင်ဖို့ပြုပြင်ထိန်းသိမ်းသွားမယ်လို့လည်းဆိုပါတယ်။အရှိ2900ပြည့်ရှိတဲ့ဂျိုင်းစာပြင်ကျူးတရာကို1996ခုနှစ်မတ်လ26ရက်နေ့ကစတင်တည်ဆောက်ခဲ့တဲ့တံပေါင်းကျူးတရာမျိုးစားဖြစ်ပြီးမြန်မာအင်ဂျင်နီယာတရုတ်အင်ဂျင်နီယာတွေကတာဝန်ယူဆက်လုပ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတစ်ခုလုံးမှာကျူးတရာ29စင်းရှိပြီးဂျိုင်းစာပြင်ကျူးတရာနဲ့မကွေးတိုင်းဒေသရှိမက်ဆလီကျူးတရာနဲ့စင်းဟာစုရွားတဲ့သရားဖြစ်နေတယ်လို့ဆက်လုပ်ရေးဝန်ကြီးဌာနကနေထုတ်ပြန်ထားပါတယ်
မြန်မာနိုင်ငံတောင်ပိုင်းရှိမွန်ကရင်နဲ့တနင်္သာရီတိုင်းအပါအဝင်ထိုင်းနိုင်ငံနဲ့တတိယနိုင်ငံရောက်မွန်လုပ်ငန်းရှင်19ဦးပါဝင်တဲ့မွန်လုပ်ငန်းရှင်များအသင်းဖြစ်မြောက်ရေးကော်မတီကိုမေလလယ်ကမော်လမြိုင်မြို့မှာဖွဲ့စည်းခဲ့ပါတယ်။လာမယ့်18လအတွင်းမှာမွန်လုပ်ငန်းရှင်များအသင်းကိုအကောင့်ထည့်ဖို့သွားမှာဖြစ်တယ်လို့ရန်ကုန်ပဲခူးမန္တလေးတို့မှာလည်းဆက်လက်ဖွဲ့စည်းသွားပြီးတော့မွန်လုပ်ငန်းရှင်များအသင်းပခိုတစ်ခုဖြစ်မြောက်အောင်ကျောပန်းသွားမယ်လို့မင်းပညာဆန်းကဖြစ်မြောက်ရေးကော်မတီအခမ်းအနားမှာပြောကြားခဲ့ပါတယ်။ပြည်ထောင်စုတိုင်းနာရေးရဝန်ကြီးဌာနလမ်းညွှန်မှုနဲ့ပြည်ထောင်စုတိုင်းနာလုပ်ငန်းရှင်များအသင်းကိုဖက်စည်းထားခဲ့ပြီးသက်ဆိုင်ရာတိုင်းရင်းသားအတတီအလိုက်လုပ်ငန်းရှင်များအသင်းဖက်စည်းနိုင်ဖို့အတွက်ကျောပန်းလှုပ်ဆောင်နေတာဖြစ်တယ်လို့သိရပါတယ်။ ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာရှိတဲ့လောင်စာရုံကိုတာဟံမျိုးသားလူမျိုးရေးတပ်မတော်ကဝင်ရောက်ပစ်ခတ်လို့လုံခြုံရေးရဲနဲ့ပြည်သူစစ်ပူးပေါင်းတပ်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လူသူ30ကျော်သေကြီးဒဏ်ရာရရှိခဲ့ပါတယ်လူသူနေရက်မှာအခုလိုမျိုးပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့အပေါ်လူထုငြိမ်းချမ်းစွာနေထိုင်နိုင်ရေးအတွက်ဘလို့နီးလန်းတွေနဲ့အဖြေရှာတင်တယ်လဲနမဟောမကနေစူးစီးတင်ဆက်ပေးထားပါတယ
်။မေလ12ရက်နေ့မနက်ပိုင်းကမူဆယ်မြို့နယ်နံပေါ်တတားထိပ်နောင်ရန်ရွှေလင်းမြစ်ကူးကတော့စိတ်နဲ့မူဆယ်မြို့တပတ်ကန်းဆယ်လအုပ်စုတွေမှာတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကနေဝင်ရောက်တိုက်ခိုက်မှုကြောင့်လောင်ကစားရုံလုံခြုံရေးယူတဲ့ရဲနဲ့ဌာနေပြည်သူစစ်တို့ပါဝင်လူပေါင်းအယောက်20သေဆုံးပြီး26ဦးဒဏ်ရာရရှိခဲ့ကြပါတယ်။လောင်ကစားဝိုင်းကိုသာပြစ်ခတ်တယ်ဆိုပေမဲ့ပတ်ဝန်းကျင်အနီးနားကလူထုကိုပါထိခိုက်သေဆုံးစေတာကြောင့်လုံးဝလက်မခံနိုင်တဲ့အခြေအနေဖြစ်ကြောင်းရှမ်းတိုင်းနားများဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လက်ကအခုလိုစပြောပါတယ်
။ပြစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတော့မှလူထုတွေဒဏ်ရာရတဲ့ကိစ္စလှုပ်ဆောင်တဲ့အဖွဲ့အစည်းအကုန်လုံးကိုရှုံချပါတယ်။လက်သက်မခံနိုင်ပါဘူး။ဒီလောင်ကစားဝိုင်းရှိနေတဲ့ကိစ္စကိုအစိုးရကို၌ကပြည်ပြည်စီတောင်းယူဖို့လိုအပ်ပါတယ်
။တအန်းအမျိုးသားပါတီ TNP ရဲ့ CEC လည်းဖြစ်ပြည်ထောင်စုငြိမ်းချမ်းရေးပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီ UPDJC ရဲ့အတွင်းရင်းမှုလည်းဖြစ်တဲ့တလှဖီကတော့လောင်ကစားဝိုင်းတွေကြောင့်အခုလိုဖြစ်ရတာဖြစ်ပြီးအစိုးရဘက်ကနေဒီလောင်ကစားဝိုင်းတွေကိုကင်တွယ်ဖြေရှင်းပေးသင့်ကြောင်းပြောဆိုပါတယ်။
ဆိုရကဒီတိုင်ဆင်ရတဲ့ဘိန်းခန့်နေလောင်ကစားခန့်တွေကိုခွင့်ပြုထားပေမဲ့လို့တော်လိုင်းရင်အားစုတွေကလူထုတွေမျက်နာမှာစိုးလို့ဟိုဝင်ပြီးတော့မှပိုက်တယ်လို့တစ်ဖက်ကအဲ့လိုပြောဆိုတယ
်လူထုအနေနဲ့ငြိမ်းချမ်းစွာနေထိုင်သွားလာနိုင်ဖို့အတွက်အဓိကနိုင်ငံရေးတွေ့ဆုံဆွေးနွေးမှုနည်းလမ်းဖြစ်နာဖြေရှင်းနိုင်မှာဖြစ်ကြောင်း SNLD ပါတီကစိုက်လက်ကပြောပါတယ်မူဆယ်မြို့မှာနေထိုင်တဲ့သူတွေကတော့တိုက်ပွဲတွေတနတ်တန်တွေလက်လုံမိုင်းပောက်ကွဲမှုတွေမကြခဏကြားနေရသလိုတိုက်ပွဲဖြစ်ပွားရင်တနတ်ပြစ်ခတ်ခံရရင်လည်းပြည်သူတွေထိခိုက်သေးဆုံးနေရတာကြောင့်စိုးရိမ်စွာနဲ့နေထိုင်နေရတယ်လို့ပြောဆိုပါတယ
်ဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်မြို့မှာပြီးခဲ့တဲ့တနင်္လာနေ့ကကျင်းပပြီးစီးခဲ့တဲ့ဒုတိယအကြိမ်မွန်နိုင်ငံရေးညီလာခံကနေဆုံးဖြတ်ချက်6ချက်ချမှတ်တဲ့အထက်မှာမွန်ကိုစားပြုပါတီတည်ထောင်ရေးအတွက်21ဦးကော်မတီကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ညီလာခံဆုံးဖြတ်ချက်အရနိုင်ငံရေးပါတီအသစ်တစ်ခုထပ်မံပေါ်ထွက်လာဖို့ရှိနေပါတယ်။ဒီအပေါ်မွန်နိုင်ငံရေးပါတီတွေအနေနဲ့ဘလို့အမြင်ရှိနေကြပါသလဲဆိုတာကိုမိကလျာမွန်ကနေစုစည်းတင်ဆက်ပေးထားပါတယ်ရှင်
။မွန်နိုင်ငံရေးညီလာခံကနေဆုံးဖြတ်ချက်အရနိုင်ငံရေးပါတီမှတ်ပုံမတင်မိကြာကာလမှာမွန်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးသွားမယ်လို့21ဦးကော်မတီဒုက္ကောင်ဆောင်ဒေါက်တာအောင်နိုင်ဦးကပြောပါတယ်
။ဒီအားလုံးချစ်ချစ်ရင်းနေရတဲ့တခုတည်းချစ်ချစ်ရေးအဆက်ကိုဟိုနှစ်ဖက်ပါတီရလည်းနော်သဘောထားကြီးကြီးနဲ့နော်လက်ခံစဉ်းစားပြီးတော့ယူသားတဲ့ပေါင်းစုပ်မှုကိုရရှိရေးအတွက်ကိုအချိန်ဆိုင်ဆောင်ရွက်မယ်ဆိုလို့ရှိရင်ကအားလုံးအတွက်တကယ်ကိုပြင်းနေစရာကောင်းတဲ့အောင်မြင်မှုတစ်ခုတစုတစည်းနဲ့ဖြစ်လာနိုင်လိမ့်မယ်လို့ဒါကျွန်တော်တို့ယူဆတယ်
ကြာကာလတွေမှာလဲ28ဦးပါမွန်နိုင်ငံရေးဥဆောင်ကြံပေးဖွဲ့ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTP တို့နဲ့အတူမွန်ပါတီပေါင်းစည်းရေးဖြစ်မြောက်အောင်ကြိုးပမ်းသွားမယ်လို့လဲဆိုပါတယ်မိမိတို့မွန်နှစ်ပါတီပေါင်းစည်းရေးကြိုးပမ်းနေတဲ့ကြာကာလမှာနောက်ထပ်ပါတီတစ်မဖွဲ့စည်းသေးဘူးလို့လဲမွန်မျိုးသားပါတီထွေထွေတွင်းရင်မှုနာလီရသမကအခုလို့ဆိုပါတယ
်ပါတီကြောင့်ဒီလိုဖြစ်ပြီးဖြစ်မှာပါတီအခုကိုထောင်နေဆိုတာလူတိုင်းကသိရရှိတယ်ဆိုတော့လည်းပဲလူမျိုးရေးကိုဥတည်နေတဲ့လူမျိုးရေးကိုတောင်းဆိုနေတဲ့လက်ရှိရှင်ရောက်မှာသူ့ဒီပါတီဖွဲ့လိုက်တာဖြစ်ဖြစ်ဖြစ်ဖြစ်ပြီးဆိုတာကဒီဒီကအဲအဆုံးဖြတ်ပေးပါလား
မွန်ပြည်သက်ပါတီအနေနဲ့မွန်နှစ်ပါတီပေါင်းစည်းရေးရလတ်ကို2018ခုနှစ်ကုန်မတိုင်ခင်မြင်တွေ့လိုပြီးအမှန်တကယ်ပေါင်းစည်းမှုမဖြစ်ခဲ့ဘူးဆိုရင်ဒီနှစ်ပါတီကိုချမ်းသာရလိမ့်မယ်လို့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
2018ကုန်တဲ့အထိကိုနှစ်ပါတီကမပေါင်းဖြစ်ရင်ကျွန်တော်တို့ကတော့နောက်လီလာတခုရှာတော့
2022ခုနှစ်ကလေးကမွန်နှစ်ပါတီပေါင်းစည်းရေးအတွက်ကြိုးပမ်းလာခဲ့တာဟာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနှစ်ပါတီထဲကပေါင်းစည်းလူသူတွေစုစည်းပြီးရမညအင်အားစုဖွဲ့စည်းခဲ့ရတာကနေမွန်တန်ဃာတော်တွေအရက်ဖက်လူမှုဖွဲ့စည်းတွေစာပေရင်ချင်းမှုလူငယ်စတဲ့နေပယ်ရရက်ကမွန်ရေးစိတ်ဝင်စားသူတွေစုစည်းပြီးမွန်နိုင်ငံရေးညီလာခံကိုနှစ်ကြိမ်ကျင်းပခဲ့တာဖြစ်ပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အိန္ဒိယမြန်မာနယ်စပ်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဒီလအတွင်းတိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်။ NCA လက်မှတ်ရေးထိုးနိုင်ရေးဆက်လက်ကြိုးပမ်းသွားမယ်။ကယင်နီအမျိုးသားတိုးတက်ရေးပါတီ KNPP သဘောတူညီခဲ့တဲ့အပေါ်လွိုက်ကော်မြို့မှာလူထုထောက်ခံပွဲပြုလုပ်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာဖြစ်ပါတယ်။လာမယ့်စနေည VOA တိုင်းအလီလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲကြည့်ရအောင်ပါ။
ရှင်များရှင်ပြည်တွင်းစစ်ရေးဆက်ကြီးနဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ငင်းချမ်းစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20တို့အပြင်အတိအပြည့်မှုပုံမှန်50တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်သွားပါပြီ။တရားစွဲဆိုအရေးယူမှုတွေအတွက်ရင်းညောပိတ်ဆို့မှာလူထုကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့ဆန္ဒပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလား။ဒါမှမဟုတ်ခွင့်ပြုချက်မရဘဲဆန္ဒပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေည VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတွင်မီတာ32 39တို့ကပြင် Facebook စာမျက်နှာကလည်းထုတ်လွှင့်သွားမှာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကတစ်လှည့်ပြောပြပေးပါဦးခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်ရေးဖြစ်တဲ့အမေရိကန်ရဲ့တောင်းဆိုမှုကြောင့်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဝန်တို့တွေ့ဆုံမဲ့စစ်ဆင်ကထွက်ကောင်းထွက်ဖို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်သီးတွေ့ဆုံပွဲဖြစ်မြောက်ရေးတောင်ကိုရီးယားကကြိုးပမ်းနေပါတယ်အပြန်အလှန်လေးစားမှုတွေနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ချင်းပါနိုင်ရေးတောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးနည်းလမ်းပေါင်းစုံနဲ့အနီးကပ်ညှိနှိုင်းနေတဲ့အကြောင်းတောင်ကိုရီးယားအမျိုးသားလူမျိုးရေးကောင်စီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်ပြည်ထောင်စုက2016သမ္မတယူကော့ပေါ်မှာရုရှားရဲ့ဆွဖက်မှုတွေနဲ့တရားရေးလုပ်ငန်းတွေမှာသမ္မတဒေါ်နယ်ထရန့်ဂျာဝင်ဆွဖက်ဟန်တာမှုရှိမှရှိတနစ်ချာစုံစမ်းစစ်ဆေးမှုတွေအတွင်းသမ္မတအနေနဲ့အမှားယွင်းလုပ်ခဲ့ရင်တော့အရေးယူမှာမဟုတ်တဲ့အကြောင်းအစိုးရရှင်းနေတဲ့ဘက်ကဆုံးဖြတ်ထားတယ်လို့သမ္မတရဲ့အကျိုးဆောင်ရှင်းနေတယောက်ကဒီနေ့ပဲပြောဆိုလိုက်ပါတယ်။ရာဇဝင်မကင်းနဲ့လောက်ရက်တွေရှိခဲ့ရင်တော့လောက်ရက်တွေရှိခဲ့တဲ့အကြောင်းခလုံးနဲ့ထောက်ထားတွေတွေ့ခဲ့ရင်တော့မှလက်ရှိသမ္မတတယောက်ကိုအရေးမယူဖို့တရားရေးဝန်ကြီးဌာနရဲ့အစဉ်အလာအတိုင်းကျင့်သုံးသွားမယ်အကြောင်းထူးဆောင်တဲ့စစ်ဆေးမှုရောဘတ်မူလာရဲ့လက်ထောက်ရှင်းတွေကပြောဆိုထားတဲ့အကြောင်းမကြာသေးခင်ကမှသမ္မတရဲ့ကျိုးဆောင်ရှင်းတွေဖွဲ့မှပူပေါင်းပါဝင်လာတဲ့နယူးယောက်မြို့တော်ဝန်ဟောင်းရူဒီကလီယန်တွေက Fox News သတင်းဌာနကိုပြောဆိုလိုက်တာပါအမေရိကန်ကိုတင်သွင်းနေတဲ့အလူမီနီယံနဲ့တမ်နီတွေပေါ်အခွန်အေးတိုးမြင့်ကောက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့ဆွေးနွေးဖို့ဥရောပသမ္မတ EU ဘက်ကအသင့်ရှိနေတဲ့အကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမခဲကပြောဆိုလိုက်ပြီးမှအပြန်အလှန်လက်နက်ရမယ့်ကိစ္စတွေကိုဆွေးနွေးရမယ့်အကြောင်းလည်းပြောဆိုလိုက်ပါတယ်ကွန်ဂိုသမ္မတနိုင်ငံကမြို့တစ်မြို့မှာ Ebola virus ကူးစက်ပြန့်နှံ့နေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်တဲ့အတွက်ကပ်ဘေးဆိုးဆင်ရောက်လာမှာကိုစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်
ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ Vesco Volaric ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းလူမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ဆိုတော့ရှင်နေအားလုံးဘေးပြာဝေးကွာပြီးအေးချမ်းတဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.